to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ2ရက်ကြာတာပြီးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ2532.51 နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဇင်ဘာဝေမှာရွေးကောက်ပွဲနောက်အထူးကိရုံးတွေမှာစစ်တပ်ရဲ့ကန့်ကွက်ဖြစ်ရှင်းမှုတွေပေါ်လူခွင့်ရေးလှုပ်ရှားသူတွေကပြစ်တင်ဝေဖန်ကြပါတယ်အမေရိကန်ရဲ့သွင်းကုန်ကတိုးမြင့်သတ်မှတ်မှုဟာကမ္ဘာတဝန်းမကျေနပ်ချက်တွေသာပေါ်ပေါက်လာနေတဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်ဒီလိုတိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့တူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနောက်ဆင်ရမှာကတော့မုတ်တုံလေအားဆက်ပြီးအားကောင်းနေတာကြောင့်နောက်နှစ်ရက်လောက်ထိမြန်မာနိုင်ငံမြဝကျွန်းပေါ်ဒေသတွေမှာမိုးဆက်လက်ကောင်းနေမှာဖြစ်တဲ့အကြောင်
းလက်ရှိကတော့မုတ်တုံလေအနေနဲ့ဆိုတော့မုတ်တုံလေအားတင်းနေရပြီးအားကောင်းနေတော့နော်အားကောင်းနေတဲ့လက်ရှိဒီကောင်းရန်ဒေသတွေမှာတော့ကျပန်းနေမှာပေါ့နော်ဟိုပုံနေ
မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးကသတိပေးထားတာပါဒီသတင်းနဲ့အတူကြောက်ဖြူရင်းနှင်းစိတ်ကန်းစီမံကိန်းပမာဏကိုမြန်မာဘက်ကတိတိတတ်တာရှင်းချလိုက်တဲ့အကြောင်းသတင်းလွှာအစ်စ်မြင့်ပညာဥပဒေမူကြမ်းကိုပြန်လည်ရေးဆွဲတဲ့နေရာမှာကျောင်းသားတက်မကတွေဘက်ကကျောင်းဆိုတဲ့အချက်၃ချက်ကိုသဘောတူညီမှုရခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
ဇင်ဘာဝေနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းဒီကရုံးနေ့အတွင်းစစ်တပ်ရဲ့ကန့်တွဲဖြစ်ရှင်းမှုတွေပေါ်လူခွင့်ရေးလှုပ်ရှားသူတွေကဒီနေ့ပဲဖြစ်တင်ဝေဖန်လိုက်ကြပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့ထုတ်ပြန်မှုချိန်ကျန်ကြနေတဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုမကြာခင်ထုတ်ပြန်မယ်အကြောင်းပြောဆိုခဲ့တာပါ။ရွေးကောက်ပွဲရလဒ်မထုတ်ပြန်နိုင်သေးတဲ့ပေါ်မင်းကုန်းထုတ်ရမှာတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအီမန်နျူအယ်မက်တဲကမယူသားတဲ့လုပ်ရည်တွေဘာမှမရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဥပဒေအရရွေးကောက်ပွဲရလဒ်ကိုလာမယ့်စနေနေ့ဩဂုတ်လ4ရက်နေ့ထိနောက်ဆုံးထားကြေညာခွင့်ရှိတဲ့အကြောင်းလဲကော်မရှင်တာဝန်ရှိသူတွေကပြောဆိုထားတယ်လို့မကြာခင်မှာထုတ်ပြန်သွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ကြတာပါသမ္မတရွေးကောက်ပွဲမှာရှင်ပြန်ခဲ့တဲ့တိုက်ခိုက်ခေါင်းဆောင်နယ်စင်ချမိဆာကတော့အနံ့ရရောက်တင်းလာနေမှာကြေညာထားပြီးရာနဲ့ချီရဲ့တိုက်ခိုက်ထောက်ခံသူတွေကလည်းရွေးကောက်ပွဲကော်မရှင်ရုံးရှိမနေ့တုန်းကဆန္ဒပြခဲ့ကြပါတယ်ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေကဂဲရီနဲ့ပေါက်တာခံခဲ့ကြတဲ့ရဲတွေကတော့မြေရေပုံးနဲ့မိသက်ပေါ်ပိုက်တွေတုံးပြီးလူစုခွဲခဲ့ကြတာပါဒီနောက်မှာတော့ကားတွေနဲ့ရောက်လာတဲ့စစ်သားတွေကလမ်းပေါ်မှာပဲလူတွေကိုရိုက်နှက်တာပြစ်ခတ်တာတွေလည်းတွေ့ရပါတယ်ဒီနေ့မနက်မှာတော့စစ်သားတွေနဲ့ရဲတွေကလမ်းတွေကိုရှင်းလင်းပြီးစိုင်းတွေကိုလည်းဆော့ဆော့ပိတ်အိမ်ပြန်မှုပြောထားတဲ့အတွက်မြို့တော်ဟာရီတွေကလူစီကားရချက်ချနေရမှာထူးထူးခြားခြားတိတ်ဆိတ်နေပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားအနေနဲ့အမေရိကန်ကြာဆုံးစစ်သည်ရုပ်လောင်းအချင်းချံတွေကိုပြန်ပို့ပေးတဲ့အတွက်ကင်ဂျွန်အန်ကိုကျေးဇူးတင်လိုက်ပါတယ်သမ္မတထရမ့်ကသူနဲ့တွေ့ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ကတိပေးထားတဲ့အတိုင်းဒီကိုရီးယားစစ်ပွဲတွင်ကျခဲ့တဲ့အမေရိကန်ရုပ်လောင်းချင်းချံတွေကိုစပြေပြန်ဖို့ပေးလိုက်တဲ့အတွက်ကျေးဇူးတင်ပါတယ်လို့အင်တာနက် Twitter ကနေမနေ့ကရေးလိုက်ပါတယ်။သူစာကြောင်းဆုံးမှာကင်နဲ့မကြခင်ကတွေ့မကြခင်မှာထပ်တွေ့ကြသေးတာပေါ့လို့သမ္မတထရမ့်ကရေးသားခဲ့တာကြောင့်ပြီးခဲ့တဲ့လကဒီကောင်ဆောင်ကစင်ကာပူမှာတွေ့ဆုံခဲ့တာရဲ့နောက်ဆက်တွဲအဖြစ်နောက်တစ်ခါတွေ့ဖို့စိတ်ဝင်စားမှုရှိတယ်ဆိုတဲ့ဟန်ပေါ်နေပါတယ်။အခုလို့သမ္မတထရမ့်ပြောလာတာကလူသမရမိုက်ပန်စနေနဲ့ဟာဝိုင်ပြည်နယ်ကိုရောက်လာတဲ့ကျွန်းချံအမေရိကန်စစ်သည်55လောင်းအမိမြေပြန်သစ်ဆောင်နေတဲ့အခမ်းအနားဥဆောင်ကျင်းပပေးပြီးနိုင်ပိုင်းတွင်ဖြစ်လာခဲ့တာပါကိုရီးယားစစ်ပွဲတွင်စစ်သည်ပေါင်းအမေရိကန်စစ်သည်9,900ပျောက်ဆုံးခဲ့ပြီး9,300ခန့်ကမြောက်ကိုရီးယားမှာကျန်နေတုံးပဲလို့အများကယူဆထားကြပါတယ်ဒီဟာဝိုင်အခမ်းအနားမှာလူသမရပန်စက1950ကနေ53ခုနှစ်တွင်ဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းကျဆုံးခဲ့တဲ့ American စစ်သည်ရုံလောင်းအချင်းချံတွေကိုပြန်ပို့ပေးဖို့သမ္မတ Trump အနေနဲ့မြောက်ကိုရီးယားကောင်ဆောင် Cabinet ဆွန်လာမှာတွေ့တုန်းကကတိရအောင်ယူခဲ့ပြီးအခုလိုဖြစ်လာတာပါလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ရဲ့သွင်းကုန်ကတိုးမြင့်သတ်မှတ်မှုတွေဟာကမ္ဘာတဝန်းမှာချိန်နှက်မှုတွေသာပေါ်ပေါက်လာနိုင်ကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ဆွေးရကသွင်းကုန်25ရာခိုင်နှုန်းတိုးမြင့်မှုချင်းချောက်နေချိန်မှာပဲတရုတ်နိုင်ငံကသတိပေးလိုက်တာပါတရုတ်ကွန်ပျူတာတွေပေါ်ဆယ်ရာခိုင်နှုန်းအခွန်ကောက်မဲ့အစီအစဉ်ကို25ရာခိုင်နှုန်းအထိတိုးမြင့်ရေးစဉ်းစားဖို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုထားတဲ့အကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တစ်စာကမနေ့ကပြောဆိုထားပါတယ်တရုတ်နိုင်ငံဘက်ကအပြောင်းလဲလှုပ်ဆွေးချင်တာတွေကိုအမေရိကန်ကရှင်းရှင်း လင်းပြောထားပေမဲ့တရုတ်နိုင်ငံဘက်ကဥပဒေနဲ့မညီပဲအမေရိကန်လုံသမားတွေစိုက်ပျိုးမွေးမြူရေးသမားတွေစီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာအောင်လုပ်ခဲ့တဲ့အကြောင်းလဲကွန်ဒွေးကိုဆယ်ကပြောဆိုခဲ့တာပါ။အမေရိကန်ကနောက်ထပ်ခုနှစ်တိုးကောက်ဖို့ချိန်ချမှုအပေါ်မှာတော့တရုတ်နိုင်ငံကအပြင်းထန်တုံ့ပြန်ခဲ့တယ်လို့တရုတ်နိုင်ငံရဲ့အကျိုးစီးပွားကမ္ဘာတဝန်းလွတ်လပ်စွာကုန်သွယ်မှုနဲ့တည်ငြိမ်မှုတွေကိုကာကွယ်ဖို့တံပြန်ဆောရသွားမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်။အမေရိကန်ကကမ္ဘာကြီးတွေထက်သွင်းမစင်စားပဲတရုတ်နိုင်ငံပေါ်အနုနည်းအကြမ်းနည်းတွေတုံ့ပြန်ထိရောက်မှုမရှိတဲ့လုပ်ရက်တွေလုပ်ခဲ့တာကြောင့်ကုန်သွယ်ရေးစစ်ပွဲကိုမလိုလားတဲ့ကမ္ဘာတဝန်းကမချေနှက်မှုတွေနဲ့သာကြောရမှာဖြစ်တဲ့အကြောင်းလဲတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကလည်းတွင်းကုန်ကုန်တုံ့ပြန်မှုတွေနဲ့ကုန်သွယ်ရေးမညီမျှမှုတွေကိုကွန်နက်တိုမီကောက်ခံပြီးတော့ဖြစ်ရှင်းလို့မရနိုင်တဲ့အကြောင်းအရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံညီလာခံမှာအလို့သဘောဆွေးနွေးမှုအတွင်းဒီကနေ့ပဲပြောဆိုသွားပါတယ်
။ကက်သလစ်ခရစ်ယာန်ကျောင်းတော်ရဲ့သင်ကြားမှုတွေမှာသေတံအဖြစ်ပေးတာဟာလက်ခံနိုင်တဲ့စီရင်ချက်မဟုတ်ကြောင်းပြင်ဆင်သင်ကြားဖို့ပိုယန်မင်းကြီးဖရန်စစ်စာညွှန်ကြားလိုက်ကြောင်းဗာတီကန်ကျောင်းတော်ကဒီနေ့ပဲကြေညာလိုက်ပါတယ်။ကက်သလစ်ခရစ်ယာန်ဘာသာပိုင်ပိုယန်မင်းကြီးကသူ့သဘောထားကိုထင်ရပြီးပြင်ဆင်လိုက်တဲ့သင်ယူသင်မှာတော့အများပြည်သူကိုကာကွယ်နိုင်ဖို့တချို့ရည်ရွယ်မှုတွေမှာသေးတဲ့အဖြစ်ပေးတာကသင့်တော်တယ်လို့ကာလကြာရှည်လက်ခံခဲ့ပေမဲ့ကြီးလေးတဲ့ရည်ရွယ်မှုကြီးတွေကျူးလွန်ခဲ့ပြီးနောက်မှာတော့မှလူသားအဖြစ်ဂုဏ်သိက္ခာမဆုံးရှုံးနိုင်သေးတဲ့အကြောင်းသဘောပေါက်လက်ခံမှုတွေအရင်ထက်ပိုများလာကြောင်းပြင်ဆင်ထည့်သွင်းထားတာပါ။အဖြစ်ကြီးလွန်သူတွေအနေနဲ့အမှားကိုပြင်ဆင်နိုင်တဲ့အခွင့်အလမ်းလုံးဝမဆုံးရှုံးစေဘဲထိရောက်တဲ့နည်းတွေနဲ့ထိမ့်သိမ်းထားနိုင်တဲ့စနစ်တွေရှိနေပြီဖြစ်ကြောင်းလည်းဒီစင်ညာချက်မှာဖော်ပြထားပါတယ်။တကယ်တော့တေတံဟာလူသားတို့ရဲ့ဂုဏ်သိက္ခာကိုတတ်ခိုက်မှုဖြစ်ပြီးကမ္ဘာတဝန်းတေတံစီရင်မှုတွေပပျောက်ရေးကက်သလစ်ကျောင်းတော်ကဝိုင်းဝန်းကြိုးပမ်းသွားမှာဖြစ်ကြောင်းကိုလည်းဒီသင်ယူသင်မှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီ American သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ဟာနျူကလ িয়ার လက်နက်ဆွံ့လို့ရေးမြောက်ကိုရီးယားကိုဖိအားပေးဖို့နဲ့လွတ်လပ်စွာကုန်သွယ်ရေးတိုးမြှင့်မှုတွေကိုအာရုံစိုက်လိမ့်မယ်လို့မျှော်လင့်ထားတဲ့ခီးစဉ်အစဖြစ်ဒီကနေ့မလေးရှားမှာရောက်နေပါတယ်။ဝန်ကြီး Pompeo ရဲ့အာရှခီးစဉ်မှာလိုက်ပါသွားတဲ့နိုင်ငံရဲ့ဝန်ကြီးဌာနကြီးတဲ့အရာရှိတယောက်ကတော့မြောက်ကိုရီးယားဘက်ကဆောင်ရွက်ရမယ့်တာဝန်တွေတိုင်းမလုပ်တဲ့ပေါ်စိုးရိမ်နေအကြောင်းပြောဆိုခဲ့တာပါ။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ပြည်ထောင်စုနာရဲထိတိတွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေဆွံ့လို့ဖို့အကောင်းမြင်သဘောထားတွေထွက်ပေါ်ခဲ့ပေမဲ့တကယ်နဲ့ဆောင်ရွက်နေတဲ့ထောက်ထားခိုင်ခိုင်မာမာတော့မတွေ့ရပါဘူး။ American ပြည်ထောင်စုအရှိတ်ကန်ယူရန်အထိရောက်နိုင်တယ်လို့ဆိုတဲ့တက်ချင်းဖြစ်မစ်ဆိုင်းတုံးကိုသူတေသနစမ်းသပ်တိစောက်ခဲ့တဲ့စက်ရုံမှာပဲမစ်ဆိုင်းတုံးတစ်တီဆက်လက်တိစောက်နေတဲ့လက္ခဏာတွေတွေ့ရနေရတယ်လို့ American ထောက်လိုင်းတိုင်ဝမ်ကယုံကြည်ထားတဲ့အကြောင်းလဲ Washington Post လင်းစာကြီးကအင်္ဂါနေ့မှာဖော်ပြခဲ့ပြီးနောက်မှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေပေါ်စိုးရိမ်မှုတွေလည်းတကြောပြန်ပေါ်ပေါက်လာခဲ့တာပါ။စင်ကာပူနိုင်ငံမှာဒီသတင်းပတ်နောက်ပိုင်းကျင်းပမဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံနဲ့အစည်းအဝေးတွေအတွင်းမှာလဲမြောက်ကိုရီးယားအရေးကိုနိုင်ငံရေးဝန်ကြီးကအဓိကဆွေးနွေးပြလိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်
။အာဆီယံအရှေ့တောင်အရှာနိုင်ငံများအဖွဲ့နဲ့တရုတ်နိုင်ငံတို့ကြားတောင်တရုတ်ပင်လယ်အတွင်းတိုက်ပွဲတွေမဖြစ်ရေးတမိုင်းဝင်မှုကြမ်းသဘောတူညီချက်ဒီနေ့ရသွားပါပြီ။တရုတ်နဲ့အာဆီယံလေးနိုင်ငံတို့ကြားဒီတောင်တရုတ်ပင်လယ်အတွင်းနယ်မြေငင်းပွားမှုတွေဖြစ်လာခဲ့တာကြောင့်အာရှဒေသတွင်စစ်ပွဲတွေအထိဖြစ်မလာရေးလိုက်နာရမယ်လို့ထုံးလုံးဤအဆိုပြချက်ကိုအာဆီယံနဲ့တရုတ်တို့တကယ်တော့နှစ်ပေါင်းများစွာဆွေးနွေးလာခဲ့ကြတာကနေဒီတစ်ခေါက်စင်ကာပူအာဆီယံပွဲမှာတော့အခုလိုသဘောတူအတည်ပြုနိုင်ခဲ့တာပါ Code of Conduct လို့ခေါ်တဲ့ဒီသဘောတူချက်မူချမ်းရလိုက်တဲ့အပေါ်လက်ရှိအာဆီယံဖွဲ့အလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကဒါဟာတမိုင်းဝင်တိုးတက်မှုကြီးဖြစ်တယ်လို့တရုတ်အာဆီယံထိပ်တန်းသံတမန်ဆွေးနွေးပွဲအဖွဲ့မှာပဲပြောလိုက်ပါတယ်တရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကလည်းအခုလိုမူကျမ်းအတည်ပြုချက်ရလိုက်တာကသတင်းကောင်းဖြစ်ပြီးထူးထူးခြားခြားအောင်မြင်မှုကြီးလည်းဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။တကယ်တော့တရုတ်အနေနဲ့ဒီနယ်မြေငင်းပွားနေတဲ့တန်တာကြောက်တန်းတွေကိုလူလုံကျွန်းတွေဖြစ်တိဆောက်ပြီးဒီကျွန်းတွေပေါ်မှာလေရင်ပြေးလန်းသုံးခုမြေပြင်ကနေဝင်ရင်ဖြစ်မစိုင်းဒုံးကျည်စင်တွေနဲ့အခြားဆက်လက်နဲ့ကရိယာရန်တရားတွေတက်ဆင်ပြီးမှအခုလိုသဘောတူချက်ပေးလာတာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နိုင်ငံကာဘူးမြို့မှာပြစ်ဒဏ်ခံရပြီးသေဆုံးနေတဲ့နိုင်ငံသားတို့ရဲ့အလောင်းတွေကိုဒီနေ့မိုးလယ်ပိုင်းမှာပဲရတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်။အိန္ဒိယ၊မလေးရှားနဲ့မက္ဆီတိုနီးယားနိုင်ငံသား၃ယောက်ကတော့ဒီနေ့အစောပိုင်းမှာပဲဖမ်းဆီးသွားခဲ့တာပါ။သေဆုံးသူ၃ယောက်ဟာကုန်ပိုင်ကားအနေနဲ့ပုဂ္ဂလိကပိုင်ကားစင်းကိုသူတို့သဘောလျောက်ပြောင်းဆီးခဲ့တဲ့အကြောင်းနဲ့ပြည်ရေးဝန်ကြီးဌာနအရာရှိဗဟားမားကပြောဆိုထားတဲ့အတွက်ဖမ်းဆီးခံရမှုမှာသူတို့နဲ့တည်ရလူတစ်ယောက်ကပူးပေါင်းကြံစီခဲ့ပုံရတယ်လို့လည်းယူဆရပါတယ်။အမှုကတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပြီဖြစ်ကြောင်းနဲ့ပြည်ရေးဝန်ကြီးဌာနရရှိကပြောပါရယ်သူတို့သုံးဦးကမြို့ရဲ့အရှိပိုင်းအမှတ်9နယ်မြေထဲမှာဖမ်းဆီးခံရပြီးအလောင်းတွေကိုတော့မြို့ရဲ့တောင်ပိုင်းပိုင်းမှာတွေ့ရှိခဲ့တာဖြစ်ကြောင်းလဲကပူးမြို့တော်ရဲ့တပ်ဖွဲ့ပြောခွင့်ရကပြောဆိုခဲ့ပါရယ်သူသုံးသူသုံးဦးကကဘာတဝမ်းအစားတောင်းနဲ့ဝန်ဆောင်မှုပေးနေတဲ့ဆိုရက်ဆုနိုင်ငံတကာကုမ္ပဏီမှာအလုပ်လုပ်နေကြတဲ့သူတွေဖြစ်ပါရယ်ဒီတပ်ဖြတ်မှုအတွက်ကတော့ဘယ်သူမှသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာတာမျိုးတော့မရှိသေးပါဘူ
းအီရန်နိုင်ငံအနေနဲ့ပါရှန်ပင်လယ်ကွေတဲ့ဆေးလေးချိန်တစ်ခုမကြာခင်စဖို့ဖြစ်နေပြီးဟာမတ်စီလက်ကြားကိုပိတ်ပစ်နိုင်တဲ့အစွမ်းကိုပြဖို့ရှိနေပါတယ်။ဒီပါရှန်ပင်လယ်ခွေ့ကနေအာရေဗီယာပင်လယ်ကိုအရှေ့အလယ်ပိုင်းကရေနံတင်ပို့ရမှာအထူးလမ်းကြောင်းဖြစ်တဲ့ဒီဟာမတ်စီလက်ကြားကိုပိတ်ပစ်မယ်လို့အီရန်ကမကြာခင်ကပဲချိန်ချောက်ခဲ့မှုပါတယ်။အရှေ့အလယ်ပိုင်းကအမေရိကန်တပ်တွေကိုခုတ်ခဲ့ရတဲ့အမေရိကန်လယ်ပိုင်းစစ်ဌာနချုပ်ပြောခွင့်ရရေတပ်ဗိုလ်ကြီးဘီလ်အာဘန်ကအခုလိုအီရန်ရေတပ်ရဲ့အာရေဗီယာပင်လယ်ခွေ့ဟာမတ်စီလက်ကြားနဲ့အိုမန်ပင်လယ်ခွေ့တွေမှာလှုပ်ရှားမှုတွေတိုးမြင့်လာတာကိုသိထားပြီးသားဖြစ်တယ်လို့ဆိုပါတယ်။ပြောကွန်ရဘူကြီးအဘန်ကဆက်ပြီးဒီအီရန်ရီကြောင်းလှုပ်ရှားမှုတွေကိုမျက်ခြင်မပြတ်နေကဆက်ဆောင်ချင်နေပြီးနိုင်ငံတကာရီကြောင်းလိုင်းထဲမှာလွတ်လပ်စွာရီကြောင်းသွားလာနိုင်တဲ့လွတ်လပ်စွာကုန်စည်စစ်ဆင်နိုင်ရေးအတွက်တည်ကြဆဲဖို့မိတ်ဖက်နိုင်ငံတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါ။အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အကျွေးပြိမဲ့အရေးဆိုရင်ချက်ကြောင့်ကြောက်ဖြူရည်နဲ့စိတ်ကန်းစီမံကိန်းပမာဏကိုမြန်မာဘက်ကတိတိတန်တန်လျှော့ချလိုက်ပါတယ်။တရုတ်နိုင်ငံပိုင် CITIC Group ကလုပ်ပိုင်ခွင့်ရထားတဲ့ကြောက်ဖြူရည်နဲ့စိတ်ကန်းစီမံကိန်းရဲ့အလားအလာပုံမူတည်ပြီးတပြေးပြေးတိုးချဲ့သွားဖို့အစီအစဉ်ဖြစ်တယ်လို့တာဝန်ရှိသူတွေက Reuters သတင်း Agency နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုက်ကပြောပြပေးမှာပါ
။တရုတ်နိုင်ငံပိုင်CITIC Group ကတိစောက်ခွင့်ရထားတဲ့ရခိုင်ပြည်နယ်ကြောက်ဖြူရေနံစိတ်ကန်းစီမံကိန်းကိုမူလကတင်မောကြောက်ချရနာရနေရာ10ခုထိတိစောက်ဖို့ရည်မှန်ထားရကနေအခုတော့2ခုထိလျှော့ချတိစောက်ဖို့ဆုံးဖြတ်တယ်လို့ဗနိုင်းရေးဝန်ကြီးဌာနဒုတိယဝန်ကြီးလက်ဖြင့်ကြောက်ဖြူရေနံစိတ်ကန်းစီမံကိန်းကိုဦးဆောင်ညှိနှိုင်းနေတဲ့ဦးဆက်အောင်က Riders နဲ့တီးသန့်မေးမြန်းကမ်းမှာပြောဆိုလိုက်ပါတယ်စီမံကိန်းအရွယ်အစားကိုရှော့ချလိုက်တာကြောင့်မူလကဒေါ်လာသန်း 9,300 ကုန်ကြခန့်တိစောက်ဖို့စီစဉ်ထားတာကနေအခုတော့ဒေါ်လာသန်း 1,300 ပဲကုန်ကြတော့မှာဖြစ်ပြီးမြန်မာအတွက်ဗန္ဓာရေးအရာစွန့်စားရမှုနည်းသွားစေမယ်လို့စီးပွားရေးပညာရှင်ရှောင်းထန်းနဲ့ကလည်း Writers ကိုပြောဆိုပါတယ်တရုတ်ရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုမြန်မာဘက်ကတိတိတသားအရွယ်အစားရှော့ချလိုက်တဲ့အပေါ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂုံရှောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်中方支持中国的企业与缅方按照平等协商互利共赢的原则
ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေတိုးတက်ရေးဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအားပေးမြင့်တည်ရေးနဲ့စီမံကိန်းတွေကိုလေလံဆွဲတာတွေမှာတန်းတူညီမျှမှုရှိရှိနှစ်ဖက်အကျိုးတူဖြစ်ရေးအခြေခံအားဖြင့်မြန်မာနဲ့တိုင်ပင်ဆွေးနွေးဖို့တရုတ်လုပ်ငန်းကြီးကိုကျွန်တော်တို့အနေနဲ့အားပေးတိုက်တွန်းပါတယ်။အခုအချိန်ထိကျွန်တော်တို့တည်ထားသလောက်တော့စီမံကိန်းအပေါ်မှာနှစ်ဖက်လုပ်ငန်းဆိုင်ရာညှိနှိုင်းနေကြပါတယ်။ညှိနှိုင်းနေကြစေပါ
။နှစ်ဖက်တို့လက်တွေ့အကောင့်ထဲဖော်ရေးကိစ္စတွေကိုညှိနှိုင်းဆွေးနွေးနေစေဖြစ်တယ်လို့လည်းဒုတိယဝန်ကြီးဦးဆက်အောင်ကပြောဆိုပြီးစီမံကိန်းနဲ့ပတ်သက်တဲ့တခြားအသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်မပြောပါဘူး။ကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးစီမံကိန်းကိုအရင်သမ္မတဦးသိန်းစိန်လက်ထက်2015ခုနှစ်ဒီဇင်ဘာလထဲမှာတရုတ်ရဲ့ CITIC လုပ်ငန်းစုကတင်တာအောင်မြင်သွားတာဖြစ်ပါလေရှင်
။မှတ်တင်ကြီးထိုက်ပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့အစစ်မြင့်ပညာဥပဒေမူကြမ်းကိုပြန်လည်ရေးဆွဲတဲ့နေရာမှာကျောင်းသားသမဂ္ဂတွေပါဝင်ခွင့်ရရှိဖို့ပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေ၊လွှတ်တော်ပညာရေးကော်မတီတွေနဲ့ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေမနေ့ကနိုင်ပေါင်းများစွာအကြိတ်နဲ့ဆွေးနွေးခဲ့ရပြီးကျောင်းသားသမဂ္ဂတွေဘက်ကတောင်းဆိုတဲ့အချက်၃ချက်ကိုသဘောတူညီမှုရခဲ့ပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါရဲ့ရှင်။
Pinyai Wuni Tana Kozalari Net, Takuto Jana Tamaga Kozalari, a semi Pinyai Ugri Mujama, to do Puwan Pinsen Yiso Nabo, Nibio Semi Pinya Uzi Tanama, Maniga, Naibam Yasa Sunuke Javae, Eddie Sunuwema, Jana Tamagari, Pawan Yiso Wun Yabu, a chat don't jan at war to Nimuyaga Pilo, Nanga Dono Mashi, Jana Tamaga Kunasa Shipwe, Diabai Duan Titan Tusomi, Mujan Pinsen Yiso Yedra, Juni Nai Taman Babu Shinia, Sunuwema Pawan, and Mali Takuto Jana Tamaga Okata, Kojo Winsen up your way.
ตัวเต็มที่ว่าเต็มที่มาซะแต่ว่าป่าวนี้ช่วยกันอย่างนี้เรื่องอย่างนี้เราดูว่าอันนี้เนี่ยมีการเอาเกมมุดลงเลยลูกคนไหนเหมือนกันเกมมุดเป็นสิ่งหนึ่งที่อยากพิสูจน์ตัวเองมีการเอาเกมมุดลงไอ้เกรดตอนนั้นทำอะไรก็ได้ป่าวนี้ยังไม่รู้เชียวแต่ถ้าเดี๋ยวใส่เรื่องอะไรคุณจะเอาเราคงจะทำโพสต์ว่าเราจะนำเสร็จที่ฟังเสียงมาเดี๋ยวว่าที่เบสที่ตัวเต็มที่มุดตัวเราแต่เจ้าหน้าที่เนี่ยทับที่เรามาว่าต้องแค่มาสุดที่นี่เนี่
တော်တူညီမှုရခဲ့အချက်၃ချက်စလုံးမှာအစိမ့်မြင့်ပညာဥပဒေမူကြမ်းပြန်လည်ရေးဆွဲရင်နိုင်ငံတော်ဝန်ထမ်းမှရှိတဲ့ចောင်းသားတွေကရွေးချယ်လိုက်တဲ့ចောင်းသားကိုယ်စားလှယ်တွေနဲ့ပညာရေးဝန်ကြီးဌာနကတောင်းအရှိသူတွေအားလုံးပါဝင်ရေးဆွဲနိုင်ဖို့ကိုအဓိကရည်ရွယ်ထားတာပါ။အဲ့ဒီ၃ချက်ပေါ်မူတည်ပြီးဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေကိုလာမယ့်၄ရက်နဲ့၅ရက်မှာចောင်းသားသမဂ္ဂတွေမျက်နှာဆုံးကြီးဆွေးနွေးသွားမယ်လို့နေပြည်တော်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ចောင်းသားသမဂ္ဂကိုယ်စားလှယ်တဦးဖြစ်တဲ့ဒဂုံတက္ကသိုလ်ចောင်းသားသမဂ္ဂဥက္ကဋ္ဌကိုနန်းလင်းကပြောပါရစေ
။အဲဒီကမှကျွန်တော်ထင်ပါတယ်အဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးဆက်လက်ပြီးဥဆောင်မဲ့ကိုကိုရေးအဖွဲ့တွေကုမ္ပဏီတွေတော့ပေါင်းဆောင်နေတာပေါ့နော်။ဒါတော့မနေ့ကဆွေးနွေးတပတ်ခါဆွေးနွေးကြတဲ့ကိုယ်လည်းများရဲ့သုံးပြီးဆက်ပြီးတော့ဆက်ဆိုင်တာပေါ့။ဒီတောင်းသားတွေရဲ့ပေါင်းမှုကအင်မတန်ကြီးကြီးတယ်။အဲဒီတောင်းတဲ့မှာရဲ့ capacity လည်းအင်မတန်ကြီးကြီးတယ်။အဲဒီတော့မနေ့ကဆွေးနွေးပေါ်မှာအညီအညာနဲ့တွေ့ရဆွေးနွေးပေါ်မှာကျွန်တော်တို့တောင်းသားတွေ capacity ဖြည့်ဖို့အတွက်ဒီနေ့ဝယ်ကဘူးဆိုရင်ချက်ပါချက်ပါလာတယ်ဟုတ်ကဲ့
လက်ရှိအစိမ့်မြင့်ပညာဥပဒေကျမ်းမှာဘိုးထုတ်ကြိုင်မှုများပြီးចောင်းသားနဲ့ဆရာဆရာမကိုယ်စားလှယ်တွေပါဝင်ဆွေးနွေးခွင့်မရတော့လို့အမျိုးသားပညာရေးဥပဒေကိုကျော်လွန်ရေးဆွဲထားရတဲ့အတွက်ចောင်းသားသမဂ္ဂကိုယ်စားလှယ်တွေကပြန်လည်ရေးဆွဲရေးမှာပါဝင်နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်
ကိုယ်စော်တဲ့တရင်ပြပို့ထားတာပါအခုဆက်ပြီးတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ဆိုရရှင်ညာရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ယိုယွင်းနေကြောင်းမင်္ဂလာသမရဦးဝင်းမြင့်ကမကြားသေးခင်ကပဲသတိပေးလိုက်ပါတယ်။တရုတ်ဆောင်အောင်ရွှေထွေးတည်ဆုံးခဲ့မှုမှာဆွဆွဲခင်ရသူတွေကိုချီးအပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးရော်ဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်ချင်းနေသည့်စိုက်နေပြီလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုတွေ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရစေ။ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့တိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာရာသီဥတုအခြေအနေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်တစ်ပုဒ်ကိုဆက်လက်တင်ဆက်ပေးချင်ပါတယ်။မုတ်တုံလေအားဆက်လက်ပြီးအားကောင်းနေရာကြောင့်နောက်နှစ်ရက်လောက်အထိမြို့ဝကျွန်းပေါ်ဒေသတွေမှာမိုးဆက်လက်ကောင်းနေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗီဒါညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။လက်ရှိချိန်မှာတော့စစ်တောင်းမြစ်နဲ့တန်လွင်မြစ်တို့ကစိုးရင်ရေမှအထိရှိနေသေးတယ်လို့ပြောပါတယ်။အပြည့်အစုံကိုကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
။မုတ်တုံလေအားဆက်လက်ပြီးအားကောင်းနေရာကြောင့်ကချင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်နဲ့မြို့ဝကျွန်းပေါ်ဒေသတွေမှာနောက်နှစ်ရက်လောက်အထိမိုးအားကောင်းနေမှာဖြစ်တယ်လို့မိုးလေဝသနှင့်ဇလဗီဒါညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးထားပါတယ်
။တရှိရတော့မိုးတောင်နေနေနဲ့ဆိုတော့မိုးတောင်နေကအားတင်းနေရပြီးအားကောင်းနေပါတော့နော်။အားကောင်းနေတဲ့တရှိဒီကင်မရာဒေသတွေမှာတော့ဒီဂျပန်နေမှာပေါ့နော်။ဟိုးပုံနေတဲ့နေသားမျိုးရှိတယ်ပေါ့နော်။ဒီနောက်နေ့နောက်ထီတော့ကျွန်တော်တို့ရခိုင်ပြည်နယ်မော်ကရင်ပေါ့နော်။ဒီဒီလာနေမှာမိုးဆက်ပြီးတော့ပုံနိုင်နေတယ်ပေါ့နော်။နောက်တစ်ခါတော့ဒီရှမ်းပြည်နယ်တို့မှာတော့နောက်နေ့ရတော့မှာတော့ဟိုးပိုလာနိုင်တဲ့နေသားမျိုးရှိတယ်ပေါ့နော်။ လက်ရှိမှာတော့ဒီဒီကချင်ပြည်နယ်တို့လမ်းလိုက်နေကကြီးထပ်မိုင်းတို့ကတော့နေရာလမ်းများတော့ရောင်းနေနောက်တစ်ခုကတော့မြဝကျုံတို့နေသားတွေဖြစ်တဲ့ရန်ကုန်အခုနေရာတွေနော်ဒီဒီဆိုင်မှာလည်းနေရာလမ်းများတော့ရောင်းနေတဲ့နေရာတွေရှိတယ်အခုတော့ဒီမုန်ကြီးရဲ့တရင်လိုက်မှာတော့ဒါနေရာကွယ်မှုကြီးတဲ့နေရာတွေရောရှိပါတယ်
လက်ရှိအချိန်မှာတော့စတောင်းမြင့်တဲ့တလွင်မြစ်တို့ကတော့စိုးရိမ်ရေမဲအထီရှိနေသေးတယ်လို့လည်းသူကစက်ပြောပါရယ
်လက်ရှိကတော့စိုးရိမ်မဲထက်မှဟိုကျော်နေတဲ့ဇာကန်ကတော့ကျွန်တော်တို့စတောင်းမြင့်မှာဆိုမှတ်ထောက်ပေါ့နော်အဲ့လိုမျိုးပဲဒီကျွန်တော်တို့တလွင်မြစ်ဒီဖမ်းမှာလည်းဒီမှာစိုးရိမ်မဲအထက်မှာသူလည်းငါးပြီကျော်တော့ရှိတယ်သူလည်းဒါနောက်နေ့ကိုတပြေးတော့ကြာနေပေါ့နော်အဲ့တော့ဒီတလွင်မြစ်ကတော့ဒါစိုးရိမ်မဲအဝင်ငွေမြင့်မှာသာမောင်းမှာတော့တို့ကတော့အစိုးရမှပုံဝင်ကျင်တော့မှာတော့တို့ကတော့ရှိနေမှာအစိုးရမှအထက်ကိုတို့က5စင်တီမီတာ2စင်တီမီတာတော့တက်သွားနိုင်ပြီးသားအစိုးရမှရှင်ရောင်းနိုင်တဲ့အနည်းမျိုးလေးတော့ရှိတယ်ဆိုနောက်တစ်ခုကတော့ဒီအစိုးရမှနောက်ကျတာတော့ဒီနှစ်တိုင်းကျောင်းတော့နည်းနည်းကတော့နော
်ဇူလိုင်20ရက်ကစတင်ပြီးမိုးရေချိန်များပြီးမုံမီနဲ့ကင်းပြီးနဲ့ဘကိုးတိုင်းတို့ကမြစ်တွေမှာစိုးရင်ရေမဲအထက်ကျော်လွန်ပြီးရေကြီးရေရှင်တာတွေဖြစ်ပေါ်ခဲ့ပါတယ်ကင်းပြည်နယ်ဗန်မြို့မှာတော့ရေအမှတ်ဟာ53နှစ်အတွင်းစံချိန်တွေမြင့်တက်ခဲ့ပြီးရေပိတ်င့်ပြည်သူ1000ကျော်အထိရှိခဲ့ပါတယ်
။ကိုကောင်းဆန်ဟိတ်ပါရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံကိုဗီဇာတုနဲ့ဝင်ရောက်လာတဲ့မြန်မာတွေကိုဖမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြချင်ပါတယ်။ထိုင်းနိုင်ငံထဲကိုအလုလာလုကြတဲ့သူတွေအလဲပတ်လာကြသူတွေဟာထိုင်းဗီဇာတုတွေလုပြီးဝင်ရောက်လာတဲ့အတွက်မြန်မာနိုင်ငံသား68ယောက်ကိုဇွန်လနဲ့ဇူလိုင်လထဲမှာဖမ်းဆီးမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ရန်ကုန်ကနေဗီဇာအတူလုပ်နေသူတွေကိုလည်းဖော်ထုတ်သွားမယ်လို့ဆိုပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံထဲမှာတရားဝင်အလုပ်လုပ်ကင်ဖို့အတွက်ကောအလဲဗီဇာနဲ့ကောဝင်ရောက်လာသူတွေဟာသူတို့ကင်ဆောင်ထားတဲ့နိုင်ငံကုလက်မှတ်မှာထိုင်းကိုဝင်ရောက်လာတဲ့ဗီဇာ3အတူတွေဖြစ်တယ်ဆိုတာကိုဖမ်းဆီးခံရပြီးတော့မှသိရှိခဲ့တာပါ။ဗီဇာရဖို့အတွက်ကိုယ့်ဘာသာကိုလျှောက်တဲ့အခါမှာခက်ခဲတာကြောင့်ပွဲစားတွေကနေတဆင့်လျှောက်ကြတဲ့သူတွေများပါတယ်။အဲ့ဒီအခါမှာဗီဇာတုံးနေဟာအတူဖြစ်နေတာတွေကြောင့်နေဆက်အဝင်နေမှာကောထိုင်းလေစိတ်အဝင်နေမှာပါဖမ်းဆီးခံရတာပါလူတရာလောက်နှီးပါလောက်ဖမ်းဆီးခံရတာမှန်ကန်ကြောင်းဒီကိစ္စအရေးယူဆောင်ရွက်ဖို့ထိုင်းနဲ့မြန်မာဆွေးနွေးမှုတွေလုပ်နေတယ်ဆိုပြီးမြန်မာတန်ယုံကအလုသမားတန်အရာရှိဦးအောင်မင်းကဆိုပါတယ
်ဟိုတခါကျွန်တော်တို့ဒီထိုင်းနိုင်ငံအစိုးရနဲ့မြန်မာနိုင်ငံအစိုးရတက်ဖက်နစ်ကျဒီနေ့ပြန်လာရှင်းလာအစည်းအဝေးမှာပေါ့နော်အလုသမားနဲ့ဆိုင်တဲ့အဲ့အစည်းအဝေးမှာတော့ကျွန်တော်တို့ဒီတို့ရနေပတ်သက်ပြီးတော့ဘယ်လိုမျိုးလုပ်ရမလဲဗျာ။နော်ခုနအတွားတော်မှာမြည်အပြန်ကျမှမြည်တဲ့ကိစ္စတွေ။နောက်ကြတော့ဒီအတုပေါ်နေတဲ့ကိစ္စတွေကိုဘယ်လိုလုပ်ရမလဲဆိုတော့ခုတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ဒီဆန်းနိုင်ငံနဲ့အလို့ပေါ့နော်။ဟိုဆိတ်ဆက်ပြီးတော့မှတော့ဒီပွဲစားတွေကိုတော့ကျွန်တော်တက်နေတယ်များတော့ဖမ်းထားရတယ်။မြည်ထားရတယ်တော်တော်များနေပေါ့နော်။ဟိုတက်နေတယ်များတော့ကျွန်တော်လည်းမြည်ထားတာရှိရပေါ့နော်။ဒီကျွန်တော်လူကုန်တာစီရေတက်ဖွဲ့နဲ့ပူပေါင်းပြီးတော့မှအလို့ဆောင်ရွက်လေတော့ရှိပါသေးတယ
်။ရန်ကုန်မြို့ထိုင်းတန်ရုံအနီးမှာဖွင့်ထားတဲ့လက်ဖက်ဆိုင်တစ်ဆိုင်မှာဗီဇာပွဲစားတွေဟာတရားမဝင်တဲ့နီးနဲ့နိုင်ငံကုလက်မှတ်တွေပေါ်မှာဗီဇာအတုတွေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့လက်မှတ်အတုတွေကိုအခကျင်းွေယူပြီးလုပ်ပေးနေတာဖြစ်ကြောင်းရန်ကုန်မြို့ထိုင်းတန်ရုံကတာမတ်မစ္စတာချန်ဘွန်လောင်းကလည်းပြောဆိုတဲ့ရုပ်သံမှတ်တမ်းကိုထိုင်းသတင်းတွေမှာဖော်ပြထားပါတယ်။ရဲဘော်ချုပ်စူတီဖောင်းပြောဆိုသွားတာကတော့ဇွန်လ၁ရက်နေ့ကနေဇူလိုင်လ31ရက်နေ့အထိဗီဇာအတုနဲ့ထိုင်းနိုင်ငံအတွင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသား68ဦးကိုစစ်ဆေးအရေးယူခဲ့ပြီးဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဝင်ရောက်လာသူတွေဟာအလဲဗီဇာအတုတွေနဲ့ပွဲစားတွေကပြုတ်လုပေးခဲ့တာလို့ဆိုပါတယ်။တဦးကိုဗီဇာအမြန်ကြီး2,600နဲ့ဘတ်ငွေအားဖြင့်ဆိုရင်တော့တန်ဖိုး6,000ဘတ်လောက်ပေးပြီးလှုပ်လာခဲ့ကြတာလို့ဆိုပါတယ်။ယခုရက်ပိုင်းအတွင်းဖမ်းမိတာကတော့ဇူလိုင်လ29ရက်နေ့မှာလေကြောင်းနဲ့ဝင်ရောက်လာတဲ့မြန်မာနိုင်ငံသူမတ်ကေခိုင်ဦးဆိုတဲ့အမျိုးသမီးတဦးကိုဗီဇာအတုနဲ့ဖမ်းဆီးခဲ့ရမှာဒီအမျိုးသမီးကတော့ထိုင်းဝင်ခွင့်ဗီဇာအမြန်ရဖို့အတွက်ပန်းသီးခရီးသွားကုမ္ပဏီကလုပ်ပေးခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းဩဂုတ်လ1ရက်နေ့ကလည်းထိုင်းလာအိုနယ်စပ်မှာမြန်မာနိုင်ငံသားအသက်38နှစ်အရွယ်စိုင်းသူရကျော်ကလည်းဗီဇာအတုကင်ဆောင်မှုနဲ့ဖမ်းဆီးလိုက်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းမြန်မာနယ်စပ်တပ်ပီနယ်အတွင်းကထိုင်းလူမျိုးပွဲစားတဦးကိုဗီဇာတုံးထုကအဖြစ်ဘတ်ငွေ2,000ခွဲပေးခဲ့ရကြောင်းစိုင်းသူရကျော်ကဝန်ခံခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းဝင်ရောက်လာခဲ့ကြတဲ့နိုင်ငံသားတွေအတွက်အခုလိုမျိုးထိုင်းဗီဇာအတုပလုပ်တဲ့သူတွေထိုင်းဗီဇာအတုနဲ့ဝင်ရောက်လာသူတွေဟာထောင်ဒဏ်တစ်နှစ်ကနေ10နှစ်အထိကြာခံရမှာဖြစ်ပြီးငွေဒဏ်အားဖြင့်2,000ကနေဘတ်ငွေ2,000လောက်အထိကြာခံရမှာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းချီဆိုင် VOA သတင်းတော့မန်အင်းမှသတင်းပေးပို့ထားတာပါအခုဆက်လက်ပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ် ရေဘူးတွေကအစပိုက်တွေအစုံတစ်ခါသုံးပလတ်စတစ်တွေကနေရာတိုင်းမှာတုံးနေကြပြီးတဘာဝပတ်ဝန်းကျင်အပေါ်မှာချိန်ချောက်မှုဖြစ်စေပါတယ်ဒီကမ္ဘာလုံးဆိုင်ရာပြဿနာကြီးကိုကင်တွယ်ဖြေရှင်းရေးလူမှုအဖွဲ့အစည်းတွေနိုင်ငံတွေကဘယ်လိုကင်တွယ်ဖြေရှင်းနေသလဲဆိုတာကိုဒီသတင်းပတ်ရဲ့ plug in အစီအစဉ်အဖြစ် VOE အတွက်ဆောင်ရွက်ပေးနေတဲ့ Greta Van Susteren က American လွှတ်တော်အမတ်တွေ plastic ကုန်ထုတ်လုပ်ငန်းနောက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဆောင်ရွက်နေကြတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးထားပါတယ် VOE သတင်းတောက် Elizabeth Chanef ကကောက်နှုတ်စီစဉ်ထားတာကိုမတ်သိငီထိုက်ကပြန်ပြောပြပေးမှာပါ
ကဘာမျက်နှာပြင်ရဲ့80ရာခိုင်နှုန်းကျော်ကိုလွှမ်းခြုံထားတဲ့သမုတ်တရားတွေထဲမှာအခုတော့ plastic တွေကြောင့်ညစ်ညမ်းမှုကပိုများလာပါတယ်။နှစ်စဉ်ဆိုသလိုသမုတ်တရားတွေထဲကို plastic metric ton ကြိမ်5တန်းကနေ12တန်းလောက်ထိရောက်နေတယ်လို့ပင်လယ်ပြင်ဆိုင်ရာသုတေသနမှုတွေကပြောကြပါတယ်။ရေပေါ်မှာအမိုက်တွေတောင်ပုံရာပုံမျောနေမှာပဲလို့တခါတလေတွေးမိကြမှာပါအမေရိကန်အစိုးရအမျိုးသားသမုတ်တရားနဲ့လေတုဆိုင်ရာစီမံခန့်ခွဲမှုဌာန NOT ရဲ့ယာယီညွှန်ကြားရေးမှူး Mark Dis ကတော့ဒီလိုမဟုတ်ဘူးလို့ပြောပါတယ်
။ Now it's actually not correct to be thinking of it as some sort of giant raft.
အရာမအပျက်စီးပုံကြီးတွေအမိုက်ပုံကြီးတွေမျောပါနေတာမျိုးလို့ထင်ရင်တော့ဒါကမှန်မှန်ပါဘူး။ဒီအပျက်စီးတွေအမိုက်တွေကလုံးဝပျောက်နေတာပါ။အပျက်စီးတွေဝဲထဲမှာလှဲ့ပတ်မျောပါနေတာမျိုးကိုပိုပြီးပုံဖော်ကြည့်လို့ရပါမယ်တကယ်အေယာမဝဲကြီးပေါ့
အမေရိကန်ပြည်တော်စုကသဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးအဖွဲ့အစည်းတွေကတော့ဒေတာရင်းမြစ်ချောင်းတွေပင်လယ်တွေတဝိုက်မှာအမိုက်ရှင်းလင်းရေးတဒတ်တအားပတ်ဝန်းကျဖို့လူတို့ကိုတိုက်တွန်းပါတယ်ဒါပေမဲ့တခြားသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေနဲ့မတူတဲ့အချက်ကကမ္ဘာသမုတ်တရားတွေတန်ရှင်းရေးကိစ္စကြောင့်ဘယ်နှစ်ဖက်ကလွတ်တော်အမှတ်တွေကြားစီးလုံးသွားစေတဲ့အနေအထားတစ်ခုအဖြစ်လဲ Safe Our Seas ပင်လယ်ပြင်ထိမ့်သိမ်းရေးဆိုင်ရာဥပဒေကိုပူးရဲအဆိုပြုခဲ့တဲ့အထက်လွတ်တော်အမှတ် Dan Sullivan ကပြောပါတယ
် What was really important about this bill it wasn't just bipartisan
ဒီဥရေကြမ်းတဲ့ပတ်သက်လို့တကယ်အရေးကြီးဆုံးအချက်ကပါတီကြီးနှစ်ခုလုံးထောက်ခံမှုတွေမဟုတ်ပါဘူးဒီကိစ္စကိုသဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့တွေနဲ့ကင်တွယ်ဆောင်ရွက်သွားမယ်ကုညီပေးနေတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေအများကြီးရှိနေပါတယ်လို့ပြောနေုံနဲ့မဟုတ်ပဲကုန်ထုတ်လုပ်ငန်းတွေကိုပါသွားပြီးဒီပြဿနာကတိတ်ကြီးတယ်ဒီပြဿနာကိုဖြေရှင်းအောင်မှာသူတို့လည်းပါဝင်ဆောင်ရွက်နိုင်တယ်ဆိုတာကိုပါပြောဆိုခဲ့ပါတယ
်နိုင်ငံတကာအဆင့်ပြည်내အဆင့်နဲ့ဒေသန္တရအဆင့်အဖွဲ့အစည်းတွေအားလုံးပူပေါင်းဆောင်ရွက်မှုကလည်းအရေးကြီးတယ်လို့သမုတ်တရားထိန်းသိမ်းရေးအဖွဲ့ကဂျူလီယာရောဘတ်ဆန်ကပြောပါတယ
် We are putting more in than we are taking out right now and that is
ရှင်းလင်းနိုင်တဲ့ပမာဏထက်ဆွန့်ပစ်တဲ့ပမာဏကပိုများနေပါတယ်ဒါကပြဿနာပါတရင်းကောင်းကတော့ဒီပြဿနာကိုကျမတို့ကင်တွယ်နိုင်တယ်ဆိုတာပါစက်မှုလုပ်ငန်းတွေအစိုးရတွေအနေနဲ့တာဝန်ယူဆောင်ရွက်နိုင်တဲ့အခန်းကဏ္ဍရှိသလိုတူးစင်းတယောက်ချင်းအနေနဲ့လည်းဒီပြဿနာကိုကင်တွယ်ဖြေရှင်းနိုင်ပါတယ
်ကဘာတလွားကြိုတင်ကာကွယ်မှုနောက်ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အမိုက်စီမံခန့်ခွဲမှုပိုကောင်းလာအောင်ကူညီဆောင်ရွက်ပေးဖို့ကအဓိကဦးစားပေးလုပ်ရမယ့်ကိစ္စဖြစ်တယ်လို့ plastic ကုန်ထုတ်လုပ်ငန်းဆိုင်ရာကြွမ်းကျင်သူ Steve Russell ကပြောပါတယ
် It's not to say that countries that are putting in just a little bit shouldn't aim to do
ပင်နယ်တွေကိုအမိုက်တွေစွန့်ပစ်နေကြတဲ့နိုင်ငံတွေပိုပြီးကောင်းမွန်လာအောင်ရည်မှန်းဆောင်ရွက်လို့မရဘူးလို့တော့ပြောတာမဟုတ်ပါဘူးပင်လယ်ကိုစွန့်ပစ်ပစ္စည်းတွေဝင်ရောက်မှုပမာဏကိုတကယ်တမ်းကင်တွယ်လို့ရတယ်ဆိုရင်တော့စွန့်ပစ်ပစ္စည်းဝင်ရောက်မှုကိုရှော့ချပြီးရှင်းလင်းမှုကိုတိုးမြှင့်ဆောင်ရွက်မှုနဲ့စရပါမယ်။နောက်စွန့်ပစ်ပစ္စည်းစီမံခန့်ခွဲနိုင်မှုမရှိသေးတဲ့ကမ္ဘာပေါ်ကဒေသတွေအရေးကိုကင်တွယ်ကြရပါမယ်
။ကမ္ဘာလုံးဆိုင်ရာပြဿနာကြီးကိုဖြေရှင်းမှုကဖြစ်နိုင်ခြေရှိတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့လည်းအမိုက်ကိုစနစ်တကျစွန့်ပစ်တာမျိုးပြန်လည်အသုံးပြုတာမျိုးတဦးချင်းတယောက်ချင်းရဲ့အသိစိတ်နဲ့သာပေါ်ဆောင်နိုင်မှာဖြစ်ပါလေရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွက်မှာတော့ကျမ်းမာရေးခန္ဓာမြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ
်ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပြင်းညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ52 kHz 9335တို့ကနေထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမ်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်နဲ့အတူမွန်ပြည်သူတွေလူလားတောင်းတနေတဲ့မွန်နိုင်ငံရေးပါတီတပါတီရဲ့ပေါင်းစည်းရေးအပိသက်လှုပ်ဆောင်နိုင်ခဲ့ပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်
ဒီနှစ်ခုကတခုဖြစ်သွားပြီပဲမဘုံမတင်ရုံတမင်ပဲရှိတယ်နောက်နှစ်လတော့တွင်တော့လတော့တွင်တော့မင်းစင်းနှခွင်းနဲ့ဆင်အောင်
တိုင်းရင်တင်းလွာကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အခုတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဓာတ်လိုက်ခြင်းနဲ့အရေးပေါ်ကဲတင်ခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာလျှက်စစ်ဓာတ်လိုက်တာကြောင့်တိုက်စုံမှုတွေများလာချိန်မှာအိမ်နဲ့လုပ်ငန်းခွင်အပြင်လမ်းပေါ်မှာလျှက်စစ်လုပ်သားတွေပါဓာတ်လိုက်မှုတွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။လမ်းပတ်ဝန်းကျင်နဲ့လျှက်စစ်ဝန်ထမ်းတွေမှာဘာကြောင့်ဓာတ်လိုက်မှုတွေဖြစ်နေပြီးဘယ်လိုကာကွယ်သင့်ပါသလဲ။ဓာတ်လိုက်တည်ဆုံးမှုလျှော့ချနိုင်အောင်ဘယ်လိုအရေးပေါ်ကဲတင်ပေးသင့်ပါသလဲ။ဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပါမောက်ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့သူခုဆရာဝန်ကြီးပါမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမတော်တဆပေါ့နော်လျှက်စစ်တက်လိုက်တာကနေတိုက်စုံမှုတွေအထိဖြစ်နေရတဲ့အနေအထားမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီအဖြစ်များတဲ့အိမ်တွင်းမှာဖြစ်တာနဲ့အလုပ်ခွင်မှာဖြစ်တဲ့အကြောင်းတွေကိုကျွန်တော်တို့ပြောခဲ့ကြတယ်ပေါ့ဆရာနော်အဲ့တော့ဒီတစ်ခေါက်မှာတော့ဒီ channel ပတ်ဝန်းကျင်မှာဖြစ်တဲ့အနေအထားနဲ့လျှက်စစ်လုပ်သားတွေကိုယ်တိုင်ဖြစ်နေတဲ့အနေအထားတွေကိုအဓိကထားပြောပြီးတော့အရေးပေါ်ဒီကယ်ဆယ်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုပါဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့တော့ပတ်ဝန်းကျင်မှာဖြစ်တဲ့အနေအထားကအဓိကဘာကြောင့်ဖြစ်ရလဲဆိုတာကိုစပြီးတော့ပြောပြပေးပါလား
ကျတော့လျှက်စစ်အနေနဲ့လူကြိုးသိစားပတ်ဝန်းကျင်ဆိုတာတော့တော်တော်အရေးကြီးပါတော့နော်ပတ်ဝန်းကျင်မှာကြတော့ဓာတ်လိုက်နေတဲ့ခိုင်းခုချိန်ဒီပေါ်တော့ကျွန်တော်ဗမာနိုင်ငံကတော့လျှက်စစ်ကြိုးတွေတဲ့နဲ့မြေရလေတွေကနေတွေတဲ့နဲ့မြေတိုင်နဲ့တွေတဲ့နဲ့မြေနဲ့တုံးနေပါဘူးစိမ့်တဲ့နိုင်ငံတွေမှာတော့မြေအောက်မှာဒီတန်လျက်စစ်ကိုကာကွယ်နိုင်တဲ့ပိုက်တွေထဲမှာသူကသူသွားကြတယ်ပေါ့နော်။မြေအောက်ကနေတွေ့တဲ့စနစ်မဟုတ်သေးဘဲနဲ့တကယ်တော့တိုင်နေနဲ့ပဲတွေ့နေတဲ့စနစ်ကအရန်တော့အန္တရာယ်ကြီးတယ်။သူတို့ပြန်ရုံမျိုးတဲ့ဆိုရင်ပထမတဲ့ဒုတိယတဲ့လောက်နေရာတွေကဝရန်တာနေထွက်လာရင်လျက်စစ်ကြိုးတွေရေတွေ့နေရတဲ့အခြေအနေမျိုးမှာရှိနေတာပေါ့နော်။ဒါဆိုရင်တစ်ပင်နေနဲ့လည်းကြိုးတွေနဲ့ချုပ်ချက်ခတ်နေတဲ့နေရာမျိုးတွေရှိတဲ့ပြင်တဘောကအန္တရာယ်ခုကြောင့်မဟုတ်ဘူးတစ်ပင်ကြိုးလိုပဲဖြစ်ဖြစ်အပူလုံကျဲပြီးတော့လျက်စစ်ဝါကြိုးတွေကပြတ်ကျတာပဲဖြစ်ဖြစ်ကမွေးနေတဲ့စားအလျေတခုခုကြောင့်ဖြစ်ကြတာဒီလိုအခြေအနေမျိုးတွေကအချိန်မြင့်ဖြစ်နိုင်တဲ့အခြေအနေမှာရှိတယ်။ဒါကြောင့်ကွာသတိလာသတိဆိုတဲ့သဘောမျိုးတော့အခုလိုလိုထားမှမဖြစ်လို့ဒီကစင်းနဲ့အပေါ်မှာဓာတ်ကြိုအောက်မှာရေဆိုတော့ဒီအခြေအနေကတော်တော်လေးတော့ဆက်ဆက်ကြဲကြဲရင်ဆိုင်နေရတဲ့အခြေအနေပေါ့။ဒါကြောင့်မလို့ရက်စစ်ဌာနတွေအနေနဲ့ပေါ့ကျွန်တော်တာဝန်ရှိတဲ့အနေနဲ့ဟောဒီအရေကို check လုပ်ဖို့နဲ့ပြုပြင်သင့်တဲ့စာထိုးသင့်တဲ့quality ကောင်းနေတာတွေနဲ့တကယ်တော့ပြန်လေပြုပြင်မှသာလေအနေနဲ့ပြေးမဲ့သဘောရှိအဲ့ကျတော့ပတ်ဝန်းကျင်ကိုထွက်တာနဲ့မိုးရွာနေပြီလေတိုက်နေပြီတိတိကျိုးနေရပါလေတွေ့ပြီဒီလိုအခြေအနေမျိုးဆိုရင်ခရီးထားပြီးတော့လျှက်စစ်မကူးနိုင်တဲ့နေရာမျိုးတွေမြင့်နေနေရာမျိုးတို့ဒီလိုပေါ်ပေးရနေပြီးတော့ချုံချပြီးတော့သွားမယ်ဒီလိုတကယ်တော့အဲ့လိုမဖြစ်သင့်ဘူးတကယ်တော့ဒါဒီအလုပ်ကတိတိကျကျပြန်ပြီးတော့ပြုပြင်နေတဲ့အခြေအနေမျိုးရှိ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးတစ်ခုဖြစ်တဲ့ဒီလျှက်စစ်ဝန်ထမ်းတွေပေါ့နော်ကိုယ်တိုင်ဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့
ကျွန်တော်သိရုံနဲ့မှာတိုက်လိုက်လို့လာတယ်ဆိုရင်သူမေးလိုက်တဲ့ဆံမှာအများကြီးပြုပြင်တဲ့ဝန်ထမ်းတွေဖြစ်တယ်တကယ်တော့လုပ်ငန်းခွင်မဖြစ်ပါဘူးသူတို့ကကျွန်တော်ဒီတက်တိုင်နေမှာမီးကြိုးတွေတွေ့တတ်ရတယ်ဆိုတော့အဲ့ဒီအခါမျိုးမှာသမတ်တာတဲ့စီကန်းတွေကိုတော့ဒေချာလိုက်နိုင်တယ်နော် အကားအွယ်ပစ္စည်းတွေပေါ့နော်အင်ဆူလေတာပေါ့ဒီဓာတ်မလိုက်နိုင်မဲ့တို့လက်အိတ်တို့ဖက်နတ်တို့ဒါတွေရှိရင်လည်းသေချာဝတ်တင်အောင်ဖြစ်လာတဲ့လူတွေကိုဖေးကြည့်လိုက်တဲ့အခါစုံနှမ်းလိုက်တဲ့အခါမျိုးကြရင်လည်းပဲများပြီးတော့ကိုယ့်ရဲ့ personal protective equipment ကိုမှပေါ့နော် PPE ကတော့မတုံးတာတွေ့နေရပေါ့နော်နောက်တစ်မျိုးကတော့ဒီမှာကြွကျင်မှုပေါ့ဘလို့အခြေအနေမျိုးတွေဒီအခြေအနေမှာအန္တရာယ်ကိုသိနိုင်တာတွေနောက်ကိုင်းနာတွေ့တာပစ္စည်းတွေချုပ်တာတတ်တာဒါတွေကိုဒီလိုသူကြီးကထိုင်နေရှိမှသာလေအန္တရာယ်ရမ်းကြည့်တဲ့နေရာလေတကယ်ကြီးနေကြတာတို့ပဲတကယ်လျှက်စိကန်ရတဲ့နေရာမျိုးရောက်နေတဲ့ခါကျတော့ဒီဒီကြထိုင်နေယူပြီးတော့မှဒီလုပ်ငန်းတွေကိုလုပ်ရင်ပိုကောင်းမှာ
ဟုတ်ကဲ့ဆရာနောက်ဆုံးကတော့တကယ်လို့ဖြစ်လာခဲ့ပြီဆိုတော့ဆရာရေမကာကွယ်နိုင်ခဲ့လို့အရေးပေါ်တိစုကုသနိုင်တဲ့အနေထားရော
ဒီတယောက်ဓာတ်လိုက်နေတယ်ဆိုပြီးတော့ကိုတွေ့ပြီဆိုတဲ့အခါမှာပထမဆုံးကိုပါဓာတ်မလိုက်ဖို့ရင်ပြီးထားဖို့ဆိုတော့အဲ့တော့ကြည့်အရင်လူကြည့်ရမယ်ကိစ္စကအဲ့ဒီလူမှာပွဲတန်းတဲ့ဝါယာဂျိုးနဲ့သူကင်ထားတဲ့လျှက်စိပစ္စည်းနဲ့အဲ့ဒီလူနဲ့ဖြစ်နေသေးဆိုရင်တော့ကိုကသွားမကင်တာအကောင်းဆုံးပဲသွားမကင်ပေမဲ့မကြေရဘူးတော့မဟုတ်ဘူးအဲ့ဒီမှာကိုကချက်ချင်းတည်းရမှာလျှက်စိတက်မလိုက်နိုင်နဲ့ပလတ်စတစ်ချောင်းလိုမျိုးပလတ်စတစ်ပိုက်လိုမျိုးချောက်တွေနေတဲ့တစားချောင်းလိုမျိုးတပြက်စီးလိုမျိုးဒါမျိုးတွေနဲ့သူကုတ်ပြီးတော့ဖယ်ရှားပေးဖို့အရင်ဆုံးလူဒါကချက်ချင်းလုံနိုင်တာလမ်းမှာဖြစ်ရင်မော်လီဒါကတော့မသိတဲ့နေရာပေါ့ဒါပေမဲ့ကိုအိမ်မှာဖြစ်ရင်တော့ချက်ချင်းသွားလုံးတင်တာကအဲ့လိုချက်ချင်းပဲဆိုင်မိန်ချတင်တာပေါ့နော်သူချီကိုစီးနေတဲ့လက်စတာကိုအရင်ချက်တော့တင်တော့ဒါကြောင့်အိမ်ထဲမှာလည်းပဲ main clock တို့ main switch တို့တိမ်နာလုံးတွေကဒီဒီစကြတော့တိထားတယ်အဲ့ဒီ main clock ကိုပြေးရမယ် main switch ကိုချရမယ်ပြီးရင်လူကိုကယ်ထုတ်ရမယ်ဒီလိုအဲ့ဒီ game မှာပဲလည်းကယ်ထုတ်လို့ရတယ်ကယ်ထုတ်ပြီးတော့လည်းဒီပိုင်းနဲ့အဲ့ဒီလူကိုချက်ချင်းဆန်းသတ်ရမယ်ဒီဘေးမှာဒီကုန်လုံးရှိကြည့်ရည်ကြီးဒီကုန်လုံးရှိသေးတယ်ဒါမှမဟုတ်လည်းမရှိဘူးပဲဖြစ်ဖြစ်ခုခုဆိုရင်ရပ်ပြပြတဲ့ CPR ပေါ့လေအသက်ငယ်တဲ့နီးပေါ့အဲ့ဒီအသက်ငယ်တဲ့နီးရတယ်ပဲလုပ်ငန်းဝင်တို့ကြောင်းတို့ဒီတွေမှာတော့တင်ကြရမယ်ဆိုရင်လူတယောက်တက်ကြတော့ခင်အဲ့ဒါတွေပြီးတဲ့အခါကျတော့ချက်ချင်းမဲ့တယောက်ကရေးပေါ်ရင်ခေါ်တာတို့ဆေးကိုပို့ဖို့ချက်ချင်းစီစဉ်တာတို့လက်စစ်တက်လိုက်တဲ့လူနာတယောက်တက်လိုက်ပြီးတော့အသက်ရှင်ခဲ့ရင်တောင်မှဆေးကိုခေါ်တဲ့နယ်လို့ကြံပေးခြင်းနဲ့ဒါကြောင့်လို့တက်လိုက်ပြီးတဲ့အချိန်မှာစက်သားတွေထိခိုက်မယ်နှလုံးကိုထိခိုက်မယ်နှလုံးခုန်ချက်တွေမမှန်ဘူးချက်ကထိခိုက်နိုင်တယ်ရေကြားမှာမီးလောင်တာတွေဒါမျိုးကချက်ချင်းမဖြစ်လာပေမဲ့နောက်ပိုင်းမှာတဖြည်းဖြည်းခဏဝရဲကိုဖြတ်သွားတယ်လျှက်စစ်တဲ့ကြောင့်ဒီအရာဖြစ်လာနိုင်တယ်။နောက်တစ်မျိုးကလျှက်စစ်တဲ့ light လို့ညံ့နေပြုတ်ကြတာတို့ကန်ထွက်သွားပြီးတခုခုနဲ့ရိုက်နေကြတော့ရိုးချိုးတာတို့ခေါင်းထိခိုက်နေကြတော့ဒါမျိုးတွေလည်းအများကြီးတွဲနေတယ်။အဲ့ဒါတွေလည်းရှိမရှိစမ်းသပ်လို့ရအောင်တော့လူနာကိုစေရုံညှို့ခေါ်တဲ့နေ
။ဟုတ်ကဲ့။ရေးပေါ်ပြည့်စုံမှုဒီ CPR ပေါ့နော်။ရင်ဘတ်ဖိတာနဲ့ပတ်သက်ပြီးတော့ကောဆရာနည်းနည်းလေးအထောက်အကူပြအောင်အကြံပေးလို့ရနိုင်လား
။ရင်ဘတ်ဖိတဲ့နည်းကတော့လူနာကိုဘယ်အချိန်မှဖိရမလဲဆိုတာကိုသိဖို့အဲ့ဒီတော့လူနာကိုချက်ချင်းကိုစမ်းသပ်ရမှာကလူနာကိုခေါ်ကြည့်ရမယ်။နာမည်တည်းနာမည်ခေါ်ရမယ်။တတိယလားခေါ်ကြည့်လို့ तू က no response ပေါ့။ဘာမှတုံ့ပြန်မှုမရှိဘူး။အဲ့ဒီအချိန်မှာကိုယ့်ရဲ့လက်ကလက်ကင်းကပ်သားရဲ့ဘေးမှာဒိတ်ကုန်လုံးကိုစမ်းကြည့်ဒိတ်ကုန်လုံးမရဘူး။ပြီးတော့ရင်ဘတ်ကိုကြည့်အသက်မချူဘူး။ဒီလိုတုံ့ချက်တွေ့တာနဲ့တပြိုင်တည်းဒီရင်ဘတ်ဖိတဲ့အသက်ငယ်မျိုးတုံ့လို့ရတယ်။ဘယ်နေရာကိုဖိရမလဲ။လူနာကိုအောက်ခြေမာတဲ့ဘော်ကိုခေါ်သွားရမယ်။မာတဲ့ဟုတ်ပြပြပြတန်းပြပြတောက်ပြပေါ်ပြပြတနည်းအားဖြင့်ချလိုက်ပြီးတဲ့အခါကျတော့အဲ့ဒီပုံမှာပလက်နေထားထားရမယ်ညွန်ရိုးပေါ့ရင်းသားနှစ်ခုရဲ့ကြားတဲ့လေကောင်တက်တဲ့ပုံမှာလက်နှစ်ဖက်ကိုဆုပ်ပြီးတော့လက်နှစ်ဖက်ကိုချောင်းတန်းပြီးတော့ခန္ဓာကိုယ်ဘဝကနေဖိချပေါ့ဖိချတဲ့ကမှာစီးကျက်ကျက်နှလုံးခုန်ကျက်အတိုင်းဖိဖို့လိုတယ်တစ်မိနစ်ကိုအချိန်တရာလောက်ဇက်တိုက်ဖိပေးဖို့လိုတယ်နောက်တကယ်လို့အသက်မရှူဘူးဆိုရင်အသက်ရှူတွင်းပေးဖို့လိုတယ်လူနာရဲ့မေးသီလေးကိုမော့ပြီးတော့နှာခေါင်းကိုပိတ်ပြီးတော့ဗစက်တရနေပြီးတော့လေကိုနှစ်ချိန်မှုတ်ခဲ့အဲ့တော့ရင်မဖိတာအကျဉ်း30နဲ့လေပုတ်သွင်းတာနှစ်ချိန်ဒါကိုဇက်တိုက်ဇက်တိုက်အဲ့ဒီလူနာပြန်ပြီးတော့အသက်ချူလာတဲ့အချိန်ပြန်ပြီးတော့တွေးကုန်လာတဲ့အချိန်ထိဖြစ်နေနေတယ်ဒါမှမဟုတ်လည်းပဲလုတ်တက်တဲ့အချိန်မီလိုဒူနာကြီးလိုလူနာတင်းရင်းလိုရောက်လာတဲ့အချိန်အဲ့ဒီတိုင်းဆက်ပြီးတော့လုတ်ပေးနေဖို့လိုဒါပေမဲ့အဲ့ဒါတယောက်တည်းနဲ့အကျဉ်း30ဖိလိုက်နှစ်ချိန်မှုတ်လိုက်အကျဉ်း30ဖိလိုက်နှစ်ချိန်မှုတ်လိုက်နေရအကြာကြီးလုံးနေမှာပြီးတော့ဒီလူတွေကလည်းပဲတစ်လှည့်စီဝိုင်းပြီးတော့လုတ်သွားမယ်ဆိုရင်ဒီလိုအသက်ရှင်ဖို့ chance တော်တော်ပိုများ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးစီစဉ်ကိုနားဆင်ကြရပြီးမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်မှာစစ်အာဏာရှင်ခေတ်ကကျင့်သုံးခဲ့တဲ့တရားစီရင်ဓလေ့ကအကျင့်ဆိုးတွေကိုတက်ဆိုးရှည်နေပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖွဲ့နိုင်တာကိုဒီမိုကရေစီအာရုံဦးလို့ခေါ်ကြပါတယ်ဒီမိုကရေစီအတွင်းကူးပြောင်းရေးမှာတရားတဲ့ဥပဒေစိုးမိုးဖို့အရေးကြီးကြောင်း
NLD ကအသိအမှတ်ပြုပါတယ်ဒါပေမဲ့မြမတရားစီရင်စနစ်မှာလက်စားမှုအုပ်ချုပ်ရေးဌာနကြီးစိုးမှုတရားသူကြီးနဲ့ရှင်းနေတွေရဲ့စွန့်ရင်နှိတ်ချမှုစတဲ့ပြဿနာတွေကြုံတွေ့နေရပါတယ်အာဏာရှင်အစိုးရခိုင်းမမျှလှုပ်လာခဲ့တဲ့တရားစီရင်စနစ်ကိုပြည်သူကအယုံကြည်မရှိကြပါဘူးထင်းတယ်လို့လှုပ်တာကိုပြည်သူမမြင်နိုင်အောင်တကားပိတ်ပြီးတရားစီရင်တာခေတ်ဆားခဲ့ပါတယ်ဆေးအာဏာရှင်ခေတ်ကကြစ်သုံးတဲ့တကားပိတ်လျှို့ဝှက်တရားစီရင်ရေးဓလေ့ဟာဒီမျိုးစုံနဲ့ဆက်လက်ရှင်သန်နေပုံရပါတယ်တရားစီရင်တာကိုပြည်သူကြားနာခွင့်ရှိတယ်လို့2008အခြေခံဥပဒေကဆိုပေမဲ့အကျဉ်းဟောင်းတက်ဆိုးရှင်းနေတာကို justice based အဖွဲ့ကစုံစမ်းပြီးစာရန်ထုတ်ထားပါတယ်လန်ဒန်အခြေစိုက် justice based အဖွဲ့ဟာတရားဥပဒေစိုးမိုးရေးအတွက်အယတအသင်းအဖွဲ့ရှင်းနေတွေကိုကူညီထောက်ပံ့ဖို့2012မှာဖွဲ့စည်းတဲ့အဖွဲ့ဖြစ်ပါတယ်အင်္ဂလန်အမေရိကန်မြန်မာနဲ့ဩစတြေးလျဥပဒေပညာရှင်စံအုပ်ပောင်းဝင်တဲ့နိုင်ငံတကာပညာရှင်အဖွဲ့ဖြစ်ပါတယ်
။ရန်ကုန်မြို့ကတရားရုံး36ခုမှာစစ်ဆေးတဲ့ရာဇဝတ်မှုနဲ့တရားမမှု200ကျော်ကို2016ခုနှစ်မှာဒေသခံလေ့လာသူ4ဦးစေလွတ်ပြီးတလလောက်လေ့လာစေပါတယ်။ကျန်းမာစီရင်မှုအဆင့်အားလုံးကိုလေ့လာပါတယ်။ဒါပေမဲ့လေ့လာတဲ့တရားရုံး20ရာခိုင်နှုန်းမှာဝင်ရောက်ဖို့အခက်အခဲနဲ့အတားအဆီးတွေ့ရတယ်လို့ဆိုပါတယ်။တရားရုံးအများစုမှာလေလာသူဟာမှတ်ပုံတင်ကတ်ကိုဝန်ထမ်းဒီစီမှာထားခဲ့ရပါတယ်။ကြားနာမှုနဲ့ဆက်နွယ်မှုမရှိရင်မယုံသင်တာဖြစ်တတ်ပါတယ်။တာဝန်မှတပါမဝင်ရလို့ရေးထားတဲ့ဆိုင်းဘုတ်ပြထားတဲ့တရားရုံးနဲ့ရှိပါတယ်။တရားသူကြီးကိုယ်တိုင်စစ်ဆေးမေးမြန်းပြီးမှခွင့်ပြုပါတယ်။ဝင်ခွင့်ကတ်ပြားရှိမှဝင်ခွင့်ပေးတဲ့တရားရုံးလည်းရှိပါတယ်။ဝင်ခွင့်ကတ်ပြားရဖို့အကြောင်းပြရတဲ့အထိတင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ထားတာတွေ့ရပါတယ်။
justice based approach ကတရားရုံးကိုဆင်လွတ်လိုက်တဲ့လေလာသူတွေထဲမှာတဝက်လောက်ကသာအခက်အခဲမရှိပဲတရားရုံးခန်းတွေကိုဝင်ခွင့်ရကြပြီးကျန်တဝက်ကတော့စစ်ဆေးမေးမြန်းခံရပြီးမှဝင်ခွင့်ရပါတယ်အခွင့်မရှိမဝင်ရသို့မဟုတ်ဝင်ခွင့်တောင်းပါဆိုတဲ့ sign board ကိုအပြင်မှာကတ်ထားတဲ့တရားရုံးတွေရှိပါတယ်တရားရုံးမှာနေစရာနေရာမရှိလို့ဝင်တန်းတွေကအပြင်လူအဝင်မခံမဲတားမြစ်ထားတာလည်းရှိပါတယ်justice based approach ကလေ့လာတဲ့တရားရုံး3ပုံ2ပုံမှာအပြင်လူအတွက်ထိုင်စရာခုံမရှိပါဘူးတက်တောက်တက်တာရက်စရာနေရာလည်းမရှိဘူးလို့ဆိုပါတယ်မြို့နယ်တရားရုံးတွေဟာအလွန်ကျဉ်းမြောင်းတာမှုတရားရုံးဝန်ထမ်းတွေအမှုတွေပြင်းပြဥယျရှင်းဦးလောက်အတွက်သာနေရာနဲ့ထိုင်ကုန်ရှိတာများပါတယ်လေ့လာသူတွေဟာဈဉ္ညာမှာမတ်တက်ရက်ပြီးကြားနာကြရပါတယ
်နေရာအခက်အခဲအပြင်အများပြည်သူအပေါ်ပါသွားနိုင်ဖို့ရေအိမ်ကိုအသုံးမပြုနိုင်တာကလည်းပြဿနာပဲလို့ဆိုပါတယ်ရေအိမ်ကိုတော့ခတ်ထားလို့အသုံးပြုကပေးရတယ်လို့တရားသူကြီးနဲ့ရုံးစည်းရေးစီမှာရေအိမ်တော့တောင်းရတာမျိုးလည်းရှိပါတယ်တရားရုံးလေ့လာသူကိုတရားသူကြီးကမယုံသင်တာဖြစ်ပြီးသူ့ကိုထောက်လှမ်းဖို့လာရလားလို့မေးမြန်းတာလည်းရှိပါတယ်တနည်းဆိုရရင်တော့တကပိတ်လျှို့ဝှက်တရားစီရင်မှုမှာအကျင့်ပါနေတဲ့တရားသူကြီးနဲ့ဝန်ထမ်းတွေဟာလေ့လာသူရှိနေတဲ့အတွက်မလုံမလဲဖြစ်နေကြတာပါတရားရုံးတွင်ဟာပြည်သူဝင်ရောက်နားထောင်မှာကိုမလိုလားကြတာထင်ရှားပါတယ်။အများပြည်သူကလည်းတရားရုံးကိုမသွားသင့်တဲ့နေရာအဖြစ်ရှုမြင်ကြပါတယ်။အာဏာရှင်စနစ်ကထားခဲ့တဲ့အမွေစိုးဟာနှီးမျိုးစုံနဲ့ဆက်လက်ရှင်သန်နေပါတယ်
။မြမတရားစီရင်စနစ်ကိုအများပြည်သူကယုံကြည်အားထားလာဖို့အတွက်တရားခွင်ကိုအချိန်မရွေးဝင်ရောက်လေ့လာကြည့်ရှုခွင့်ပေးရပါသေးမယ်။နောက်ပြီးတော့အဂတိလိုက်စားမှုအုပ်ချုပ်ရေးဘိုင်းရဲ့ဆွဲဖက်မှုတရားရေးပညာအကျင့်တလိအားနည်းမှုစတဲ့ပြဿနာတွေကိုလည်းဖြေရှင်းရပါလိမ့်မယ်။တရားရုံးကြားနာမှုတွေကိုအများပြည်သူတက်ရောက်နိုင်အောင်ဆောင်ရွက်ပေးမယ်လို့တရားလွှတ်တော်ချုပ်က justice based approach ကိုအကြောင်းကြားထားပါတယ်။လောလောဆယ်တော့ဝင်ခွင့်ချုပ်ချယ်ကတ္တတာတွေကိုဖယ်ရှားပေးဖို့ justice based approach ကအကြံပေးထားပါတယ်။တရားရုံးကြားနာခွင့်ကိုဘယ်လိုအချိန်အခါမှာပိတ်ပင်သင့်တယ်ဆိုတာကိုတရားသူကြီးချုပ်ကညွှန်ကြားချက်ထုတ်ရမယ်လို့ဆိုပါတယ်။ဥပဒေအရလုတ်ပိုင်ခွင့်မရှိဘဲတရားရုံးဝန်ထမ်းတွေကပိတ်ပင်တမ်းမြစ်ထားတွေကိုရပ်ဆိုင်ဖို့အချိန်ရောက်နေပြီလို့ဆိုပါတယ်။တရားရုံးတွေကိုပြည်သူလူထုဝင်ထွက်ပွားလာနိုင်ရင်တရားရေးဆိုင်ရာပြည်သူအပြင်လည်းပြောင်းလဲလာနိုင်ပါသေး။ဒါကြောင့်ပြည်သူဆက်ဆံရေးနဲ့ပတ်သက်ပြီးတရားသူကြီးနဲ့တရားရုံးဝန်ထမ်းတွေကိုတရားလွတ်တော်ချုပ်ကသင်တန်းပေးတဲ့အကြောင်း justice based အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ
အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကိုရေဒီယိုကသာမကအင်တာနက်ပေါ်ကနေတဆင့်လဲဓာတ်ရိုက်နားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ burmese.voanews.com အင်တာနက်ဆာမျက်နှာနဲ့ Facebook ဆာမျက်နှာက VOA Burmese News ဖြစ်ပါတယ်အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine Note တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မုန်တီနဲ့အတွင်းစတင်ရွာသွန်းခဲ့တဲ့မိုးကြောင့်ရေကြီးရေလျှံမှုဖြစ်ပွားခဲ့ပြီးလူဦးရေ 12,000 ကျော်ရေဘေးကယ်ဆယ်ရေးစခန်းတွေကိုပြောင်းရွှေ့ခဲ့ရပါတယ်။ကချင်ပြည်နယ်ဖက်ကမ်းမြို့နယ်ကြောက်စိမ့်လုတ်ကွက်ကကမ်းမပြိုကျခဲ့ရမှာတိမ်ဆုံးသူ23ဦးအလောင်းကိုပြန်လည်တွေ့ရှိခဲ့ရဆိုတာနဲ့မိုးနိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မိုးအမျိုးသားပါတီနဲ့မိုးဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာအပြီးသက်ပေါင်းစည်းလိုက်ကြပြီဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြို့မြင့်နဲ့အတွင်းဇူလိုင်လတတိယအပတ်ခန့်ကစတင်ရွာတွန်းခဲ့တဲ့မိုးကြောင်နဲ့တောင်ကျချောင်းရီတွေကြောင့်ဘီလင်းတထုံကြိုက်ထုံမော်လမြိုင်နဲ့ကြိုက်မရောတွေမှာရေကြီးရေလျှံမှုဖြစ်ပွားခဲ့ပါတယ်။ဘီလင်းမြို့နယ်မှာတော့အဆိုးဆုံးရေကြီးရေလျှံမှုဖြစ်ပွားခဲ့ပြီးလူဦးရေ 12,000 ကျော်ဘေးလွတ်ရာရေဘေးကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ခဲ့ရပါတယ်။ရေကြီးရေလျှံမှုကြောင့်ရန်ကုန်မော်လမြိုင်အဝေးပြေးလမ်းတွေပါပိတ်ထားရပြီးဇူလိုင်လ30ရက်နေ့မှာပြန်လည်ဖွင့်ပေးခဲ့ပါတယ်။မွန်ပြည်နယ်နီးတူကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းစတဲ့တိုင်းနယ်ပြည်နယ်၅ခုမှာရေကြီးရေလျှံမှုဖြစ်ပွားခဲ့ပြီးတော့တည်ရေကြီးရေလျှံမှုအတွင်းလူဦးရေ 34,000 ကျော်ရေဘေးတင့်ခဲ့ပြီး12ဦးသေဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကနေတင်ထုတ်ပြန်ထားပါတယ်
။ကချင်ပြည်နယ်ဖားကားမြို့နယ်ကြောက်စိမ့်ကျူးဖော်ရေးလုပ်ွက်ကကဘာမီပြိုကျခဲ့ရမှာကြောက်ဆုံးသူတွေထဲကတေဆုံးသူ23ဦးအလောင်းကိုပြန်လည်တွေ့ရှိခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝင်တွေကပြောပါရယ်။ဇူလိုင်လ24ရက်နေ့ကကြောက်စိမ့်နန်းတော်လုတ်ကွက်ဟောင်းကမြေကဘာပြိုကျမှုဖြစ်ပွားခဲ့ပြီးဖားကားမြို့နယ်မမုံဖားပြင်မလင်ချောင်စတဲ့ကျေးရွာတွေကရေမစေးကြောက်ရှာဖွေသူ28ဦးစီပျောက်ဆုံးသွားရကနေ23ဦးအလောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့ဒေသခံကိုနောင်လတ်ကပြောပါရယ်။မြေအောင်နီးမြုပ်သူတွေကိုဂူညီရေးတင်းဖွဲ့တွေကနေဆက်ရန်တရားနဲ့ရှာဖွေရမှာမိုးရွာနေတဲ့အချိန်တွေကြောင့်ရှာဖွေရခက်ခဲနေတယ်လို့ဒေသခံတွေကပြောပါရယ်။ဖက်ကဒေသတွင်းမှာရေကြီးမြေပြိုမှုတွေလူသေဆုံးမှုတွေအစဉ်လူဖြစ်ပွားနေပြီး2018ခုနှစ်အတွင်းမှာဖက်ကဒေသထဲမြေပြိုကျမှုကြောင့်သေဆုံးသူပေါင်း120ကျော်အထိရှိခဲ့ပြီးဖြစ်ပါရယ်။
ဇူလိုင်လထဲမှာမိုးဆက်တက်ရွာသွန်းမှုကြောင့်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနဲ့အရှေ့ပိုင်းတွေမှာရေကြီးရေလျှံမှုဖြစ်ပွားခဲ့လို့လူ၄ဦးထပ်မံတေဆုံးခဲ့ပြီးလေယာဉ်မြင့်ဧကပေါင်းများစွာပျက်စီးဆုံးရှုံးခဲ့ရပါတယ်။ရှမ်းပြည်မြောက်ပိုင်းလားရှုံမြို့နယ်မှာနှစ်မြောင်ချောင်းနဲ့ချောင်းငယ်လေးတွေရေကြီးတာကြောင့်ဇူလိုင်လ28ရက်နေ့ကလူ2ဦးကားတစ်စီးရေနဲ့မျောပါတေဆုံးခဲ့ပါတယ်။လားရှုံမြို့နယ်ဤနိုင်အုပ်စုမှာတော့ဩဂတ်လ၁ရက်နေ့ကဒေသခံနေရာကျော်ရေဘေးတင့်ကဘုံကြီးကျောင်းတွေမှာခေါလုံနေကြရပါတယ်။ရှမ်းပြည်အရှေ့ပိုင်းမိုင်းဆက်မြို့မှာလည်းဇူလိုင်လ29ရက်နေ့တုန်းကတောင်ကဘာပြိုကျတာကြောင့်လမ်းအလုသမား3ဦးမြေပိမိတေဆုံးမှုရှိခဲ့ပါတယ်
။ရှမ်းပြည်နယ်မှာနိုင်ငံရေးလူမှုရေးနဲ့လုံခြုံရေးအခြေအနေတိုးတက်မှုတွေရှိလာတဲ့အတွက်မလေးရှားနဲ့အိန္ဒိယကိုရောက်ရှိနေကြတဲ့ချင်းလူမျိုးတွေကိုဒုက္ခသည်ဖြစ်ခိုလုံခွင့်ပေးတော့မှာမဟုတ်ဘူးဆိုတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့ဆုံးဖြတ်ချက်ကိုချင်းနိုင်ငံရေးပါတီ6ခုကနေကန့်ကွက်လိုက်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးချင်းပြည်နယ်ရဲ့အနာဂတ်နိုင်ငံရေးနဲ့ငင်းချမ်းရေးအခြေအနေဟာကောက်ချက်ချဖို့စောနေသေးပြီးလက်ရှိချိန်မှာချင်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေခြင်းကြောင့်ထောင်နဲ့ချီတဲ့ချင်းလူမျိုးတွေအသည့်ဒုက္ခရောက်နေသလိုနိုင်ငံတကာကတိုင်းဒေသမျိုးကိုအနေရဆုံးလို့သတ်မှတ်နေချိန်မှာချင်းပြည်နယ်တခုတည်းကိုသာကွက်ပြီးတော့ငင်းချမ်းတဲ့အနေသားရှိတယ်လို့ကောက်ချက်ချတာဟာတရားမျှတာမရှိဘူးလို့ချင်းနိုင်ငံရေးပါတီ6ခုဖြစ်တဲ့ချင်းတူသက်ရေးပါတီ၊ချင်းမျိုးရာဒီမိုကရက်တစ်ပါတီ၊ချင်းဒီမိုကရေစီဖွဲ့ချုပ်အရှိုးချင်းမျိုးရာပါတီ၊ခူမီခမီအမျိုးရာပါတီတို့ကနေဇူလိုင်24ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်ကြတာဖြစ်ပါတယ်။
မွန်မြင်နယ်ရင်းမြစ်နယ်မှာတနေ့24နိုင်ပတ်လုံးလက်စစ်မီးဖြန့်ဖြူးပေးနေတဲ့ပုဂ္ဂလိကကုမ္ပဏီအတွက်ပြည်နယ်အစိုးရကတရားဝင်ခွင့်ပြုထားပေမဲ့လက်စစ်မီးရခနှုံးထားတွေကိုညှိနှိုင်းတတ်မှတ်ပေးထားတာမရှိတဲ့အတွက်လုပ်ငန်းရှင်နဲ့ဒေသခံတွေအကြားအငင်းပွားမှုတွေဖြစ်နေရတာလို့မွန်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်ရင်းမြစ်နယ်လမိုင်းမြို့ပေါ်နဲ့အနီးတစ်ဝိုက်မှာလက်စစ်တပ်အားဖြန့်ဖြူးပေးနေတဲ့ဥစိန်ဝမ်ပိုင်ဘီထော့ကုမ္ပဏီဟာမူလလက်စစ်မီတာခတရုံနဲ့285ကျကောက်ခံမယ်လို့ပြောဆိုခဲ့ပြီးမိသက်စင်ပြီးတဲ့အခါမှာတော့တရုံနဲ့425ကျကောက်ခံလာတဲ့အပေါ်လက်မခံနိုင်တဲ့ဒေသခံတွေနဲ့လက်စစ်ဖြန့်ဖြူးသူလုပ်ငန်းရှင်တွေတွေ့ဆုံညှိနှိုင်းပွဲတရက်ကိုဇူလိုင်လ30ရက်နေ့ကမွန်ပြည်နယ်လွတ်တော်မှာပြုလုပ်ခဲ့ပါတယ်။ဒီညှိနှိုင်းပွဲမှာလမိုင်းမြို့ပေါ်အပါအဝင်အနီးတစ်ဝိုက်ကနှစ်ကရင်ကော့တွတ်မော့ကနင်တောင်ပြင်စတဲ့ကိုရွာကလက်စစ်မီလီယင်ညနိုင်ရေးကော်မတီတွေအဓိကတောင်းဆိုခဲ့တဲ့လက်စစ်မီတာခါလျှော့ချဖို့ကိုတော့ဘီထော့ကုမ္ပဏီကမလိုက်လျောနိုင်တဲ့အတွက်သဘောတူညီချက်မရရှိခဲ့ပါဘူး
။ရခိုင်ပြည်နယ်ကြောက်ဖူမြို့နယ်မလေးကျွန်းနဲ့9မိုင်ကွာတန်စစ်မြစ်သွင်းမှာ3မိုင်ခန့်ရှိတဲ့ရေရောင်ပြောင်းလဲမှုပေါ်ပြီးနောက်ဒေသခံတွေနဲ့ရေလုံသားတွေစိုးရိမ်နေကြပါတယ်။အဲ့ဒီရေတွေကိုဇူလိုင်လ28ရက်နေ့ကကြောက်ဖြူခရိုင်အာနာပိုင်းတွေလှုပ်တော်ကိုယ်စားလှယ်တွေတရုတ် CMPC ကုမ္ပဏီတာဝန်ရှိသူတွေတွားရောက်စစ်ဆေးခဲ့ပြီးရေနမူနာတွေကိုစစ်သွေးနဲ့ရန်ကုန်မြို့တွေကိုဓာတ်ခွဲဆန်းတတ်ဖို့အာနာပိုင်းတွေပြေးဖို့ထားသလိုဒေသခံတွေကလည်းပို့ပေးထားပါတယ်။အခုရေရောင်ပြောင်းလဲမှုဖြစ်ပေါ်နေတဲ့နေရာဟာတရုတ်ရေနံတင်တင်ပေါ်တွေဝင်ဆွနေတဲ့လမ်းကြောင်းလေးမှာဖြစ်သလိုမသေးကျွန်းပေါ်မှာရှိတဲ့တရုတ်ရေနံတူလန်ကန်တွေစေးကြောပြီးရေစိုးတွေကိုမြှင့်တဲ့ဆုံပြရာကနေဖြစ်လာတယ်လို့ဒေသခံတွေကတန်တရားရှိနေပါတယ်။မြန်မာနိုင်ငံလက်စစ်နဲ့စွိုင်းဝင်ကြီးဌာန Facebook စာမျက်နှာမှာအခုရေရောင်ပြောင်းလဲတဲ့နေရာရေနံတင်တင်ပေါ်တွေဝင်ထွက်ရလမ်းကြောင်းမဟုတ်သလိုအရောင်ပြောင်းနေတဲ့ရေမှာအနာမရှိဇီးငွေ့မသန်းတဲ့အတွက်ရေနံတွေကိုစေးကြောပြီးဆွန့်ထုတ်ရာကဖြစ်ပေါ်လာတာမဟုတ်ပဲပင်လယ်အောက်ခြေမှာတခုခုဖြစ်တဲ့အတွက်ရေရောင်ပြောင်းချင်းတာဖြစ်တယ်လို့ဇူလိုင်လ29ရက်နေ့ကဖော်ပြထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမွန်ပြည်သူတွေလိုလားတောင်းတနေတဲ့မွန်နိုင်ငံရေးပါတီတပါတီရဲ့ပေါင်းစည်းရေးလုပ်ငန်းစဉ်အပြီးသက်လှုပ်ဆောင်ခဲ့ပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်ပေါင်းစည်းပြီးပါတီနာမည်တစ်ကိုတော့ပြည်သူတွေရွေးချယ်အပြီးပါတီမှတ်ပုံတင်သွားမှာဖြစ်ပါတယ်မင်းရင်စနိုင်းကလည်းစူးစီးတင်ဆက်ထားပါတယ်
မွန်နိုင်ငံရဲ့ပါတီနှစ်ပါတီဖြစ်တဲ့မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာအပြစ်သက်ပေါင်းစည်းလိုက်ကြပြီလို့ဇူလိုင်23ရက်နေ့နှစ်ပါတီခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြအပြီးမှာအတည်ပြုထုတ်ဖော်ပြောကြားခဲ့ပါတယ်။နှစ်ပါတီအပြစ်သက်ပေါင်းစည်းတဲ့ချိန်လေးကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတွဲဖက်အသွေးမှုတင်နိုင်စံတင်ကအခုလိုပြောပါတယ
်။ပါတီတစ်ခုကတစ်ခုဖြစ်သွားပြီပဲ။မတ်ပေါ်မတင်ရောင်တမင်ပဲရှိပြီ။ဒါနှစ်လတော့တွင်တုံးလတော့တွင်တော့ပင်စင်းနဲ့ကွင်းနဲ့ဆင်းအောင်ပဲ။ဒါတော့ဒီပေါ်ဒီပေါ်စီးဆွဲအောင်မယ်အဒီတို့ဟိုဟာပေါ့တစ်စဲတို့အလားတို့ရဲ့တခြားအောင်
ပေါင်းစည်းပြပါတီကိုဥဆောင်ဖို့အတွက်ဩက္ကဋ္ဌကိုနိုင်တင်အောင်သူဩက္ကဋ္ဌတဲ့နိုင်လှအောင်သူဩက္ကဋ္ဌနဲ့နိုင်ငွေသိန်းသူဩက္ကဋ္ဌတုံးနိုင်ချမ်းတွယ်အထွေထွေအသွင်းရမှုဒေါက်တာမင်းနွယ်စုတွဲဖက်အသွင်းရမှု1-3-4-5ပဟိုအလောက်မှုဆောင်44ဦးဘိုးကော်မတီဝင်တရားဦးတို့ကိုတာဝန်ခွဲဝေပေးထားပါတယ်ပါစီပီပါတီအတွက်အမည်ကိုပြည်သူလူထုကအကြံပြုထားတဲ့အမည်49ခုထဲကစစ်စစ်ရွေးချယ်ပြီးအမည်10ခုကိုတလအသွင်းပြည်သူလူထုရဲ့စန္ဒကိုခံယူပြီးပါတီအမည်တစ်ခုကိုရွေးချယ်တတ်မှတ်သွားမယ်လို့မော်မျိုးသားပါတီတွဲဖက်သွေးရမှုတင်နိုင်လီတမကပြောပါဗျာ။ဒီ
အကြံတတ်မှတ်လိုက်တဲ့အမည်10ခုကိုကျွန်တော်တို့တစ်ဖက်မျိုးနဲ့ပါတီကကျွန်တော်တို့ကခြားပြမယ်။အဲဒီတက်ဆိုင်ရမှုနဲ့ဆက်ရှိစခွန်မျိုးနဲ့အားလုံးပဲတက်လာတဲ့အမည်ကအများစုကလက်ခံယူချင်တဲ့အမည်ကိုကျွန်တော်တို့ကသွားမယ်။
မွန်နပါတီတို့ဟာပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါပဲဘာတီချင်းချင်းကြားတွေ့ဆုံဆွေးနွေးချင်းဖြင့်ကြိုးပမ်းသွားမယ်ဆိုပြီး2019ခုနှစ်ဇွန်လခကထုတ်ဖော်ပြောကြားခဲ့ပြီးနောက်ပေါင်းစည်းရေးအတွက်နပါတီကိုယ်စားလှယ်တွေအကြမ်းကြမ်းတွေ့ဆုံဆွေးနွေးလက်ခဲ့ကြရမှယခုဆိုလျင်အပြစ်သက်ပေါင်းစည်းကြပြီးဖြစ်ပါတယ်
ဆက်ပြီးတော့ဇူလိုင်လ17ရက်နေ့ကနေ16ရက်နေ့အထိနေပြည်တော်မှာကျင်းပတဲ့21ရာစုပင်လုံညီလာခံတတိယအကြိမ်ကျင်းပခဲ့ရမှာတနိုင်ငံလုံးအပြည့်ရထားတဲ့ RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကနေတက်ရောက်ခြင်းမရှိခဲ့ပါဘူး။ဘာကြောင့်သွားမတက်တာလဲဆိုတဲ့အပေါ်နမ်ဟုံကနေဆက်သွယ်မေးမြန်းခဲ့ရမှာဗိုလ်ချုပ်ကြီးရွှေစစ်ကအခုလိုစတင်ပြောဆိုပါတယ်
အန်ဟမ်ကွာနဲ့မင်းမျိုး3လောင်းကနော်လောင်းလုံးနဲ့ဘန်ကွန်ဘန်လုံးကမ်းနဲ့
ပါကြောင့်တင်ညီလာခံမတက်လဲဆိုတော့အကြောင်းရင်း3ချက်ရှိပါတယ်
ပထမချက်ကတော့ဒီညီလာခံကြီးဟာအကျိုးမရှိဘူးသူတို့ဆွေးနွေးတာတွေကနှစ်ချက်ပဲရှိတယ်အမျိုးသမီးအခွင့်အရေးနဲ့လူမျိုးစုအခွင့်အရေးပဲလေနိုင်ငံရေးမပါဘူးဒီညီလာခံကြီးကပြောရမယ်ဆိုရင်အစိုးရကနာမည်ကောင်းယူအမျက်ထုတ်ခဲ့တဲ့ညီလာခံပဲဖြစ်တယ်ပြည်သူလူထုနဲ့ကဘာကိုလိန်ညာဖို့လုပ်တဲ့ညီလာခံပဲတွားတက်ရင်လည်းထိုင်ပြီးနားထောင်ရုံပဲလေကျွန်တော်တို့ကတင်ပြဆရာမှမရှိတာတင်ပြလည်းအစိုးရဘက်ကလက်ခံနားထောင်တာမဟုတ် UPDJC ကဆွေးနွေးတာတော့မှလုံခြုံရေးအတွက်ဘာမှမရဘူးအခုကြံနေခဲ့တဲ့ဟာက NCA ငင်းချမ်းရေးဒါတွေကရှေ့လည်းမတက်ဘူးနှောက်လည်းမဆုပ်ဘူးဒါတတ်မတော်ကြောင့်ပဲ
တင်းကြီးလာခန်ကတိုင်းရင်းသားလူမျိုးစုတွေအတွက်ဘာအကျိုးမြတ်တွေရရှိတယ်လို့မြင်မိလဲရှင
်ထန်ဟာပနဲခွန်းငံကပ
ါလူထုအတွက်ဘာမှအကျိုးမရှိဘူးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခုနှစ်ဖွဲ့လာတက်လဲဘာမှတင်ပြခွင့်မရခဲ့ဘူး
ဟုတ်ကဲ့တချုပ်ကြီးမေအောင်လိုင်းပြောသွားတဲ့မိန့်ခွန်းအပေါ်မှာဘယ်လိုမြင်ပါသလဲရှင
်မတွေ့ဘူးခေါမိနောင်လျန်လာကမ်းနေနေမဖြစ်နိုင်ပါလား
တချုပ်ကြီးပြောတော့တဲ့အထဲမှာမှန်တဲ့အချက်တွေအနည်းချင်းရှိပါတယ်သူပြောတဲ့အထဲမှာဒီကနေ့အခြေအနေနဲ့လုံးဝမကပ်ညီတာတွေပါတယ်တကယ်လို့သူပြောတဲ့အတိုင်းလိုက်မလုပ်ရင်ငင်းချမ်းရေးလမ်းစီမှာသူတို့လိုက်မှာမဟုတ်ဘူးလို့ပြလိုက်တလို့ပါပဲ2008အတိုင်းလိုက်မလုပ်ရင် NCA လည်းပြက်စီးမှာပဲ
အခုချင်းနေကိုကြည့်မယ်ဆိုရင်2008ဖွဲ့စည်းပုံကိုပြင်ဆင်ပြီးလူထုလိုချင်တဲ့ Federal C ကိုလမ်းနိုင်ဖို့အနေထားရှိပါသလားရှင
်မွန်နေဆောင်ပြောင်းနဲ့ပုံလုံးနဲ့မှယူဒီ
2008ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာက NLD မှာတိကမှုတည်ပါတယ်လူထုနဲ့နိုင်ငံရေးပါတီရဲ့အင်အားလည်းအရေးပါလာပါတယ် NLD နေနဲ့ကတော့နိုင်ငံတော်ကိုဒီမိုကရေစီဖြစ်အောင်ပြင်ချင်တာပဲလေတော်အောင်ဆန်းစုကြည်ကဒါမှစစ်တပ်ကကန့်လန့်ပိတ်ထားတော့တူလဲဘာမှမတတ်နိုင်ဘူး
ဟုတ်ကဲ့အခုလိုဖြည့်ချားပေးတဲ့အတွက် RCSS SSA ဥက္ကဋ္ဌဘုချုပ်ကြီးရစကိုကျေးဇူးတင်ရှိပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မွန်ပြည်နယ်အတွင်းဇူလိုင်လတတိယအပတ်ခန့်ကစတင်ရွာသွန်းခဲ့တဲ့မိုးကြောင်ဘီလင်းတထုံကြိုက်ထုံမော်လမြိုင်နဲ့ကြိုက်မရောတို့မှာရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးလူဦးရေ12,000ကျော်ရေပေးကယ်ဆယ်ရေးစခန်းကိုပျောက်ရွှေ့ခဲ့ရပါတယ်ကချင်ပြည်နယ်ဖက်ကတ်မြို့နယ်ကြောက်စိမ်းသူဖော်ရဲလုတ်ကွက်ကကဘာမြေပြိုကျခဲ့ရမှာတေဆုံးလူ23ဦးရဲ့အလောင်းကိုပြန်လည်တွေ့ရှိခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေဆက်ဒေတာတရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရပါ VOE internet ကနေ VOE ကို internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့တောတာရှင်တို့နားဆင်လို့ရတဲ့တေးသချင်းတွေတောင်းဆိုလို့ရဆိုရင် VOE email လိပ်စာက burmese@voenews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တန်အမှတ် 855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။ဇင်ဘာဝေနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းဒေကယုံတွေအတွင်းစစ်တပ်ရဲ့ကန့်ကွက်ဖြစ်ရှင်းမှုတွေပေါ်လူ့ခွင့်ရေးလှုပ်ရှားသူတွေဒီနေ့ပဲပြစ်တင်ဝေဖန်လိုက်ကြပါရယ်။ရွေးကောက်ပွဲကော်မရှင်ကတော့ထုတ်ပြန်မှုအချိန်ကျန်ကျန်နေတဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုမကြာခင်ထုတ်ပြန်ပေးမှဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ဇွန်လတဲ့ဆင်ကူနိုင်ငံကထိပ်သီးတွစ်ဆုံမှုရဲ့နောက်ဆက်တွဲဖြစ်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဟွန်ကပြစ်ပို့တဲ့စာဆောင်ကိုသမ္မတဒေါ်နယ်ထရန့်လက်ခံရရှိခဲ့တဲ့အကြောင်းအင်ဗီရိုကပြောဆိုလိုက်ပါတယ်။ဩဂုတ်လတရနေ့ကစာကိုလက်ခံရရှိခဲ့ပြီးဆင်ကူထိပ်သီးဆွေးနွေးပွဲမှာထုတ်ပြန်ထားတဲ့ပူးတွဲကြေညာချက်ပါဂရီကုတ်တွေကိုအကောင့်ထဲပို့ရေးစာနဲ့ဆက်လက်ပြီးတော့ဆက်သွယ်နေတာဖြစ်တဲ့အကြောင်းလည်းအင်ဗီရိုရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားတာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမက်ပွန်ပီယိုဟာနျူကလ িয়ার လက်နက်စွန့်လွှတ်ရေးမြောက်ကိုရီးယားကိုဖိအားပေးဖို့နဲ့လွတ်လပ်စွာကုန်သွယ်ရေးတွန်းမြင့်မှုတွေကိုအာရုံစက်လိမ့်မယ်လို့မျှော်လင့်ထားတဲ့အာရှခီးစဉ်အစနစ်ဖြစ်ဒီကနေ့မလေးရှားနိုင်ငံကိုရောက်ရှိသွားပါတယ်။ဝန်ကြီးပွန်ပီယိုရဲ့ခီးစဉ်မှာလိုက်ပါသွားတဲ့နိုင်ငံချိုင်းဝန်ကြီးဌာနကြီးတဲ့အရှေ့တူကတော့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေနဲ့ဖိအားပေးဖို့တိုက်တွန်းပြောကြားသွားမှာဖြစ်ကြောင်းလည်းသတင်းတောက်တွေကိုပြောဆိုခဲ့တာပါ။အမေရိကန်ရဲ့သွင်းကုန်ကိုတိုးမြှင့်တတ်မှတ်မှုတွေဟာကမ္ဘာတဝန်းမချေနှက်စရာတွေသာပေါ်ပေါက်လာနိုင်တဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ဆွေးရကသွင်းကုန်ကို25ရာခိုင်နှုန်းတိုးမြှင့်မှုချင်းချောက်နေတဲ့အချိန်မှာပဲတရုတ်နိုင်ငံကသတိပေးပြောဆိုလိုက်တာပါ။တရုတ်ကွန်ပျူတာတွေပေါ်မူလက100ရာခိုင်နှုန်းအခွန်ကောက်ကံမဲ့အစီအစဉ်ကိုခုက25ရာခိုင်နှုန်းထိတိုးမြှင့်ရေးစဉ်းစားဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတဲ့အကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကမနေ့တုန်းကပဲတရားဝင်ပြောဆိုထားတာလည်းဖြစ်ပါတယ်
။ကျေးဇူးပါရှင်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Binan ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းစီစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျမမြတ်သစင်အောင်ပါ
This program has come to you from the Voice of America, Washington.